မိစ္ဆာဒိဋ္ဌိ62ပါအဲ့ဒါကအယူမှားမှုပဲဆက်ပါတော့နော်မိစ္ဆာဒိဋ္ဌိ62ပါလဲတော့အကျေဆိုတော့ပြောရတာခက်တယ်အဲ့တော့ရှင်းအတိတ်အကြောင်းနဲ့ပတ်သက်ပြီးတော့ကြံတွေးပြီးတော့အယူမှားတာက70မျိုးရှိတယ်အနာဂတ်နဲ့ပတ်သက်ပြီးတော့ကြံတွေးပြီးတော့မှားတဲ့အယူက44မျိုးရှိတယ်အဲ့ဒါလောက်ကလေးမှမြင်တော်ပြီဆိုတော့နော်အားလုံးပေါင်းလိုက်တော့62ပါဖြစ်တယ်အဲ့တော့ဆိုတော့အတ္တဟာမြဲတယ်လို့ယူတယ်တချို့ကတချို့အတ္တကမြဲတယ်တချို့အတ္တကမမြဲဘူးလို့ယူတယ်တချို့ကလည်းအတ္တဆိုတာအဆုံးပိုင်းချရှိတယ်လို့ယူတယ်မရှိဘူးလို့ယူတယ်တချို့ကကြတယ်လည်းဘယ်လို့မှဖမ်းရအောင်မဖြေဘူးနော်အဲ့လိုဟာမျိုးတွေပေါ့လေအယူအဆတွေနောင်ရေးကြံပြီးတော့လည်းဒီလိုပဲတည်ပြီးတဲ့နောက်တတ္တဝါဆိုတာဖြစ်တယ်မဖြေဘူးရှိတယ်မရှိဘူးစတဲ့ပြန်အဲ့ဒီလိုယူဆအမျိုးမျိုးတွေမြတ်စွာဘုရားလက်ထက်ကအလုံးဒီမြတ်စွာဘုရားအရင်တုံးမှာဟောထားတဲ့62မျိုးတော့ရှိတယ်တဲ့အဲဒီမိစ္ဆာဒိဋ္ဌိ62မျိုးတော့အဲ့တော့မိစ္ဆာဒိဋ္ဌိဆိုတာလည်းမိစ္ဆာဒိဋ္ဌိဖြစ်လိုက်ရင်မိစ္ဆာဒိဋ္ဌိအကြောင်းပြုပြီးတော့မဟုတ်တာတွေလုံးမိတို့ကုန်တော့တာပေါ့နော်မဟုတ်တာတွေလုံးမိကုန်ရင်ဒီမိစ္ဆာဒိဋ္ဌိကြောင့်ဟောအပေသို့ရောက်တတ်တယ်အဲ့တော့မိစ္ဆာဒိဋ္ဌိဟာအလွန်ကြီးလေးတဲ့အပြည့်လို့ဒီလိုမြတ်စွာဘုရားဟောထားတာရှိတယ်ဒါကြောင့်မို့ရှေ့ခိုးတဲ့အခါမှာမိစ္ဆာဒိဋ္ဌိ62ပါးတို့မှာလူကင်းရပါလို့ဤလို့ဒါလိုလဲထည့်ပြီးတော့ဆူတောင်းကြတယ်ဒါကောင်းပါလေကောင်းပြီအဲ့တော့အားလုံးမိစ္ဆာဒိဋ္ဌိ62ပါးတို့မှာအခါခတ်သိမ့်ကင်းလို့ငြိမ့်ပြီးသာဖြစ်၍နော်ဘယ်အခါမဆိုပေါ့လေအဲ့ဒီတရားတွေကကင်းပြီးတော့မတရားဖို့တရားနိဗ္ဗာန်တရားတော်များကိုလီးရင်မြန်စွာရပါလို့ဤအရှင်ဖေဟာအဲမဲ့ဖို့နိဗ္ဗာန်ကိုမြန်မြန်ကြီးရရပါလို့ဤလို့ဒီလိုဆူတောင်းအဲ့တော့မတရားဆိုတာပါလေဟမ်မတရားရဖူတရားရနေပါဘုရားရှိခိုးနေတာသူတောင်းနေကြတာအပြောရခဲ့တယ်နော်ဒီတရားသူရတယ်ဆိုတဲ့အချိန်မှာဒီအဲ့ဒီအားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာစိတ်တစ်မျိုးဖြစ်တယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာဝိပဿနာတရားအားထုတ်နေတယ်ဆိုဝိပဿနာအားထုတ်နေလို့ဝိပဿနာရင့်ကျက်နေပြီဆိုတဲ့အချိန်နောက်ကြတော့အဲ့ဒီအချိန်မှာဝိပဿနာရဲ့အချိန်ကြောင့်ပေါ့လေဒါကစိတ်တစ်မျိုးဖြစ်တယ်သူ့ရဲ့တန်တန်ပါနော်အဲ့ဒီစိတ်ကိုဘာလို့ခေါ်လဲဆိုမက်ဆေ့လို့ခေါ်တယ်အဲ့ဒီစိတ်ဖြစ်လိုက်တာနဲ့ဒီပြန်နဲ့အဲ့ဒီစိတ်ကနိဗ္ဗာန်ကိုဓာတ်လိုက်အာယုံပြုတ်ပြီးတော့ကိလေသာတွေကိုပယ်တယ်အဲ့ဒါကြောင့်မို့ဒီတရားသူရတယ်နော်မက်ရတယ်လို့ပြောလိုက်ရင်အဲ့ဒီပုဂ္ဂိုလ်ကအဲ့ဒီအချိန်အဲ့ဒီအခိုက်အတန့်မှာနိဗ္ဗာန်ကိုတိုက်ရိုက်မျက်မှောက်ပြုတယ်တိုက်ရိုက်မြင်ပြီးတော့ဆံရကိလေသာတွေကိုလည်းပဲအကျွတ်မဲ့အကျွတ်မဲ့ဆိုတော့နောက်ထပ်ပြန်မပေါ်လာအောင်ပယ်လိုက်တယ်အဲ့ဒီလိုဖြစ်တဲ့စိတ်ကိုမက်စိတ်လို့ခေါ်တယ်အဲ့ဒီမက်စိတ်နဲ့အတူတူတွဲပြီးတော့မက်ခင်7ပါးဆိုတာဖြစ်တယ်အဲ့ဒီမက်ခင်7ပါးကိုမက်တရားလို့ခေါ်တာအမှန်တည်းပြောတယ်ဒါမှမဟုတ်အဲ့ဒီမက်ခင်7ပါးကမက်ခင်7ပါးကြီးထုတ်ယူလို့ရတာမဟုတ်ဘူးမက်ခင်7ပါးဆိုရင်ခုနစိတ်ကလည်းပါတော့တာဖြစ်တော့မက်စိတ်ရောမက်ခင်ရှိပါရောပေါင်းပြီးတော့မက်တရားလို့ဒီလိုလဲခေါ်ခြင်းရတာတိတိကျကျပြောစမ်းဟေ့ဆိုရင်တော့ကိုမက်တရားဆိုတာခုနပြောတဲ့မက်စိတ်နဲ့အတူတူကဖြစ်တဲ့မက်ခင်တရားရှိပါကိုခေါ်တယ်အဲ့ဒီမက်စိတ်ဖြစ်ပြီးတဲ့နောက်ဘာမှမချဘဲနဲ့ဇက်တိုက်ပဲဖို့စိတ်ဆိုတာကလည်းဖြစ်ဖို့စိတ်ကကြတော့မက်စိတ်ကတော့တစ်ချိန်တည်းပဲဖြစ်ဖို့စိတ်ကြတော့နှစ်ခါဖြစ်တဲ့ခါဖြစ်မယ်သုံးခါဖြစ်တဲ့ခါဖြစ်အဲ့ဒီဖိုးဆိုတာကဘာလဲဆိုဖိုးဆိုတာအပြီးအပွင့်လို့ဆိုလို့လေသို့မဟုတ်အကျိုးလို့ဆိုလို့လေဟာမက်ဆိုတာကတော့လမ်းကြောင်းပေါ့လေအဲ့တော့ဒီမက်ကအကြောင်းတရားဖိုးကအကျိုးတရားအဲ့မက်စိတ်ကြောင့်ဖိုးစိတ်ဆိုတာဖြစ်ဖိုးစိတ်ကနှစ်ချိန်တော်လောက်ကောင်းသုံးချိန်တော်လောက်ကောင်းဖြစ်အဲ့ဒီဖိုးစိတ်မှလည်းပဲခုနမက်ခင်7ပါးတရားပါတာပဲဟာအဲ့ဒီဖိုးစိတ်ရောမက်ခင်7ပါးဘောတခါဒီကြတော့ဖိုးတရားလို့ခေါ်တယ်နိဗ္ဗာန်တရားဆိုတာကတော့အဲ့ဒီမက်တူဖူလို့အဲဖူတရားဖူစိတ်ကလည်းပဲနိဗ္ဗာန်ကိုပဲအာယုံပြုတယ်နော်အေးနိဗ္ဗာန်ဆိုတာကျတော့အဲ့ဒီမက်ရယ်ဖူရယ်ဒီနှစ်ခုရဲ့အာယုံအစ်စ်တက်ရိုက်အာယုံအပြုခံရတဲ့တရားကိုနိဗ္ဗာန်တရားဟာဒုက္ခခတ်သိင်းကင်းငြိမ်းရာနော်ဒုက္ခအဲဒုက္ခခတ်သိင်းကင်းငြိမ်းနေတဲ့သဘောရာဂဒေါသမောဟကင်းငြိမ်းနေတဲ့သဘောသင်္ခါရတရားတွေအကုန်လုံးကင်းငြိမ့်နေတဲ့သဘောကိုနိဗ္ဗာန်လို့ဒီလိုခေါ်တယ်။အဲ့ဒီနိဗ္ဗာန်သဘောတရား။ဒါကြောင့်မို့အခုလိုကြောတဲ့အတွက်ကြောင့်မို့ဟို
ဝဒနာအဖြစ်လူကျင်တာကတော့ဗာလဲမဲ့ဖို့နိဗ္ဗာန်ကိုလင်းရင်မြန်စွာရကျင်ပါတယ်ဒီလိုဆိုတာနားလည်ပြီနော်မတရားဆိုတာနားလည်ပြီလားနားလည်လို့ပြောတာဟုတ်လားဖို့တရားနော်မဲ့နောက်ကကတ်လိုက်တဲ့ဟာကိုဖို့လို့ခေါ်တယ်ပြီးတော့အဲ့ဒီမဲ့နဲ့ဖို့ရဲ့အာယုံဖြစ်တဲ့နိဗ္ဗာန်တရားအဲမတရားဖို့တရားနိဗ္ဗာန်တရားကိုလေးမြန်စွာရပါလို့ဤအဲ့လိုမဲ့ဖို့ရတယ်နော်နိဗ္ဗာန်ကိုတိုက်ရိုက်ကိုကမျက်မှောက်ပြုနိုင်လို့တိုက်ရိုက်မြင်နိုင်လို့နိဗ္ဗာန်ရတယ်လို့ဆိုတဲ့အချိန်ကျတော့ကို့မှာကိလေသာတွေကင်းသွားပြီနော်ဒီမဲ့ကလေးစင်ရှိတော့သူ့အဆင့်အလိုက်ကိလေသာတွေကိုပဲပဲပဲပဲသွားတော့နောက်ဆုံးမဲ့ရောက်တဲ့အခါကျတော့ကိလေသာတွေအကုန်လုံးကင်းသွားပြီကိလေသာကင်းသွားပြီဆိုရင်စိတ်မှာမချမ်းသာတာရေလို့ရှိသေးလားဘယ်ဟာမှမရှိတော့ဘူးသဘုခါစိတ်မချမ်းသာဘူးစိတ်ညစ်တယ်ပါတယ်ဆိုတော့အဲ့ဒီကိလေသာတွေကိုယ်စိတ်ထဲမှာရှိနေတာအဲ့ဒီကိလေသာတွေလုံးဝမလာတော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ကစိတ်အချမ်းသာဆုံးပုဂ္ဂိုလ်ဖြစ်မှာသူဘလောက်ဆင်းရဲနေနေဟမ်တောထဲမှာပဲနေရနေရဘာခေါ်လဲမြေကြီးပေါ်ပဲအိတ်နေရနေရသူ့မှာဘယ်တော့မှဆင်းရဲတာဆိုတာမရှိတော့စိတ်ဆင်းရဲတယ်ဆိုတာမရှိတော့ဒါကြောင့်မို့ဒီမတရားနဲ့ကိလေသာတွေကိုပယ်လိုက်ပြီးရင်အဲ့ဒီပုဂ္ဂိုလ်ဟာတကယ်အစ်စ်အမှန်ချမ်းသာကိုရနေတော့တာဘယ်တော့ခါမှစိတ်ညစ်တယ်ဆိုတာသူ့မှာမရှိတော့ဘလောက်စိတ်ညစ်တရားနဲ့တွေ့တွေ့ဘလောက်စိတ်ဆိုးတရားနဲ့တွေ့တွေ့ဘလောက်လူရင်တရားနဲ့တွေ့တွေ့သူ့စိတ်ကမတုံ့လှုပ်တော့ဘူးအဲ့ဒီလိုအဖြစ်မျိုးရောက်ရင်ဒါတကယ်အေးချမ်းတဲ့ဘဝပဲမဟုတ်ဘူးလားအေးချမ်းတဲ့အဖြစ်ပဲမဟုတ်ဘူးလားနော်အေးအဲ့ဒီလိုပုဂ္ဂိုလ်မျိုးကဒါနိဗ္ဗာန်ကိုလက်တွေ့လက်တွေ့ခံစားနေရတဲ့ပုဂ္ဂိုလ်လို့ဒီလိုဆိုလို့တော့ပေါ့ကောင်းပြီဒါကြောင့်မို့မတရားဖို့တရားနိဗ္ဗာန်တရားတော်မြတ်ကိုလင်းမြန်စွာရပါလို့ရှင်ဖေဟာဒါဆူတောင်းလိုက်တယ်ဒါလည်းပဲရှ िख ုတ်ပြီးဆူတောင်းယုံနဲ့ရမှာလားဆိုတော့ဘယ်နဲ့လဲဒါလည်းကြည့်မှရမှာပေါ့နော်သို့တော့ဒါကတော့မိမိရဲ့သန္တာကိုဒါပေါ်ပြတာပေါ့လေကောင်းပါတယ်ဒါကတော့ဥတီချက်လောက်ထားတာပေါ့ဟုတ်လားမက်ဖို့နေပါအောင်ရပါလို့ဤဆိုဥတီချက်လောက်ထားတယ်အဲရပါလေလို့ဆူတောင်းတက်တက်နဲ့တော့ဒါတို့တို့ဘုရားဗလာမှာတော့မရဖြစ်နိုင်ဘူးဟုတ်လားဆူလဲတောင်းကျင့်လဲကျင့်ဒါလည်းလို့လောက်ပါကောင်းပြီဒါကဒါကြော့ခမ်းမရှိသေးတယ်နော်အဲ့ဒီလိုကြတော့ပြီးတဲ့နောက်ဘုန်းကြီးကဗာပြောတော့ငါအဲလိုက်ဆိုကြဆိုပြီးတော့အဟံပန်တီဆိုပြီးတော့အဲ့ဒါဆိုတယ်နော်ဒါကတော့လူတိုင်းရနေပါပဲဟုတ်လားဒါမလို့မှန်မှန်ကန်ကန်ရသေးခြင်းတယ်ဟုတ်ကဲ့လားတိတိကျကျမှန်မှန်ကန်ဆိုကြသမှာအဲဆိုသားအဟံပန်တီဣဒရဏီနသဟပင်စသီလံဓမ္မံယာသာမိအနုဂဟံကတ္တဝသီလံဒေသမေပန္တိဒုတိယံပိအဟံပန္တိပိတရဏေနသဟပင်စသီလံဓမ္မံယာသာမိအနုဂဟံကတ္တဝသီလံဒေသမေပန္တိဒုတိယံပိအဟံပန္တိပိတရဏေနသဟပင်စသီလံဓမ္မံယာသာမိအနုဂဟံကတ္တဝသီလံဒေသမေပန္တိအဲဒါကဘာလဲဆိုသီလတောင်းလိုက်တာဟမ်ဒီလိုတော့ဟိုသီလပေးတော်မူပါဖုရားဒီလိုဘုန်းကြီးကြီးဟိုဒကာတော်မကြီးကသီလတောင်းလိုက်တာအဲ့တော့သီလတောင်းတယ်သီလယူတယ်ဆိုပြီးတော့ဒီလိုဟောအတုံးနှုံးရှိနော်သီလပေးတော်မူပါဖုရားသဘုန်းကြီးကလည်းငါသီလပေးမဟဲ့နော်အမှန်ကတော့သီလပေးတယ်ဆိုတော့ဘုန်းကြီးကသူ့ရှိတဲ့သီလပေးတာမဟုတ်ဘူးဒါလို့ပေးလို့လည်းရတာမဟုတ်ဘူးနော်သီလပေးတယ်ဆိုတော့အမှန်ကတော့ဗာလဲဆိုရင်တရားဓမ္မတွေမဆိုတတ်ဘူးဆိုတော့ဟိုယူဆချက်နဲ့ပင်ပေးတာနော်အဲသီလပေးတယ်ဆိုတော့တကယ်ဘုန်းကြီးကသူ့သီလကိုပေးတာမဟုတ်ဘူးအဲဘုန်းကြီးကဗာတော့တရားဓမ္မတွေကိုပင်ပေးတာနော်ဒီလိုယူကြလို့အေးဒါကြောင့်မို့ဒီမှာဆရာတော်ကပြောထားတာရှိတယ်ကို့ဘာသာကိုဆိုတတ်ရင်တဲ့နော်ယခုလိုနှုတ်တဲ့ချပွေးနေပွဲမလိုပါတဲ့ဘုန်းကြီးကချပွေးနေတယ်မလိုပါဘူးတဲ့ကို့ဘာကိုဆိုတတ်ရင်တရားဓမ္မတွေကကို့ကိုဆိုသွားဖို့ပဲတဲ့နော်အဲ့ဒီမှာအဟံဗန္တိနော်တိတရဏေနသဟဆိုတာတရဏဂုံ၃ပါးနဲ့တကွနော်၅ပါးသီလဆိုတဲ့တရားကိုတပြီးတော့တောင်းပါဤဒီလိုတော့ရှင်းမြောက်ချင်းပြုတ်ပြီးတော့သီလပြီးတော်မူပါလို့ဒီလိုဆိုတယ်န
ဒါဟာတကယ်ဘုရားဟောပါဠိတော်တွေထဲမှာဒါရှိတာမဟုတ်ဘူးဒါနောက်ဆရာတွေရဲ့ဘာခေါ်မလဲတီထွင်ထားချက်ပေါ့လေနော်အဲဒါကဒုတိယံပြီးအတူတူပဲနှစ်ချိန်ကျော်လည်းပဲတပြီးတော့တောင်းပါတယ်တတိယံပြီးသုံးချိန်ကျော်လည်းတောင်းပါတယ်ပြီးတော့မူပါလို့ဒီလိုဆိုတယ်အဲ့တော့တောင်းလိုက်တော့သူကဘာတောင်းနော်တရဏဂုံ3ပါးနှင့်တကွ5ပါးတိလပြီးတော့မူပါဒါကြောင့်မို့ကြော်ကြကြတော့တရဏဂုံ3ပါးကိုလည်းခွန်ကြီးကချပေးလိုက်အောင်နော်အဲ့ဒီလိုဆိုလိုက်တဲ့အခါကျတော့အတိပ္ပယ်နားလိုက်ပြီနော်ဟိုအတိပ္ပယ်အကျမ်းပြင်းဟုတ်လားအခုအဟံပန်းတိတိတရဏိနာသာသတိမျိုးဆိုတာဘာလို့တာလဲဒီပြီးတော့ဥသီလာပေးပါခရားလို့တောင်းတယ်နော်အဲ့တော့ဟိုကဒီဆရာတော်ကဒီမှာရေးထားတာရှိတယ်အဲ့ဒါယန္တပဘကသီလာပေးသည်ဟူရ၌တယ်သူယဟန်ကမိမိမှာရှိသောသီလကိုဝီမှတ်ပေးတဲ့အပေမျိုးမဟုတ်တဲ့သီလတောင်းပုံကိုမဆူတတ်ရွေချပေးတဲ့အပေမျိုးဖြစ်သည်တဲ့ဒါလည်းမှတ်ထားရအောင်တော်ကြကြတော့ဘုန်းကြီးရှိမှသီလယူလို့ဖြစ်တယ်ထင်နေကြမှာနော်ဘုန်းကြီးကြီးဘုန်းကြီးကချပေးသေးမပေးသေးကိုယ့်ကိုဆိုတော့ကိုယ့်ကိုယူလို့ရထို့ကြောင့်တဲ့လူအချင်းချင်းလက်သီလပေးကောင်းဤတဲ့ကျေးဇူးဆရာတော်ဆိုတာနော်တယောက်ကမဒီတယောက်မဆိုရတော့ဟိုတယောက်ကရှိကတိုင်ပေးတာဒါပဲပေါ့ဟုတ်လားအဲ့ဒါလူချင်းချင်းတိလာပေးလဲဆိုတာအဲ့ဒီလူကြီးကဘုန်းကြီးတို့လုပ်ပြီးတော့တိလာပေးတယ်ဒီလိုတော့မဟုတ်ဘူးပေါ့ကိုယ့်မိတ်ဆွေမဆိုတတ်တဲ့မိတ်ဆွေကိုကိုယ်ကရှိကနေကြောင်းပေးတာချပေးတာပေါ့နော်ဒါကြောင့်လူချင်းချင်းလက်တိလာပေးကောင်းရည်ကိုယ့်ဘာသာကိုဆိုတတ်လျင်ရုပ်ပွားတော်စေတီတော်အထံနဲ့မိမိဘာသာလဲသရဏဂုံတိလာကိုစောက်တည်ကောင်း၏တဲ့ဟုတ်လားကိုယ့်ဘာကိုဆိုတတ်ရင်ဘုန်းကြီးရှာနေကြမလို့ဦးတဲ့နော်ကဲကောင်းပြီအဲ့တော့အဲ့ဒီလိုလူတွေကဆိုလိုက်တဲ့ခါကျတော့ဘုန်းကြီးကဘာဆိုလိုက်တော့ယမဟံဝဒာမိတံဝတိထာဆိုတော့ဘုန်းကြီးကဆိုလိုက်နော်အဲ့ဒါကတော့ဘာလဲဆိုတော့ငါဆိုတာမင်းတို့လိုက်ဆိုကြလို့ဘုန်းကြီးကအဲ့လိုဆိုတာအဲ့တော့လူတွေကအာမဗန္ဒီဝါရှင်ဘုရားလို့ဆိုလူတွေကသူတို့နားလည်လို့တော့မဟုတ်ဘူးဒီကြဘုန်းကြီးကဒါဆိုလိုက်အာမဗန္ဒီဆိုရမယ်ဆိုတာသူကမှတ်ထားပြီးတော့အာမဗန္ဒီဝါရှင်ဘုရားဆိုတာဟုတ်တယ်မလားဘုန်းကြီးဘာဆိုမှမသိဘူးအဲဘုန်းကြီးပြောတာကတော့ပါလေငါဆိုတာကိုမင်းတို့လိုက်ဆိုကြရတယ်ငါချပေးမယ်ဆိုတဲ့အတိတ်ပဲပေါ့နော်အဲ့လိုပြီးတဲ့နောက်ဘုန်းကြီးကပါဆိုလိုက်တော့နမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာဒါဆိုလိုက်တော့လူတွေက၃ခေါက်ဆိုရဒါတို့ဗမာထုံးတယ်ပေါ့နော်ဗမာထုံးတယ်မှာဘုန်းကြီးကတစ်ခေါက်ပဲဆိုတယ်လူတွေက၃ခေါက်ဆိုရတယ်ဒီဟိုရိုးရိုးတို့ကြတော့ဘုန်းကြီးက၃ခေါက်ဆိုရတယ်ပြောတာဗမာမူကြိုက်တယ်ဘုန်းကြီးတတအေးဒီနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တဆိုတာကတော့တို့ဘုရားဗလာစာအုပ်တိုင်းမှာထိတ်ကမပါဘူးလားပါတယ်နော်ဒီဘုရားရှိခိုးဒါဘုရားရှိခိုးတာဒီဘုရားရှိခိုးကဘုရားလက်ထက်ကတည်းကရှိခဲ့တဲ့ဘုရားရှိခိုးနောက်မှထွင်ထွက်တဲ့ဘုရားရှိခိုးမဟုတ်ဘူးတို့ဘုရားရှိခိုးအမျိုးမျိုးဆိုတဲ့စာအုပ်ဒီမှာဘုရားရှိခိုးတွေအမျိုးမျိုးတွေ့လိမ့်မယ်ဒါတွေကနောက်ဆရာတော်တွေထွင်ထားတာအခုဒီနမောတ္တဗျာရှိခိုးကတော့မြတ်စွာဘုရားလက်ထက်ကတည်းကရှိခဲ့တယ်မြတ်စွာဘုရားရှိခိုးရင်သူတို့ဒီလိုပဲနမောတ္တဆိုပြီးတော့ရှိခိုးတယ်ကောင်းပြီသူအဓိပ္ပာယ်ကပါတယ်တဲ့နော်ပူဇော်အထုကိုခံယူတော်မူတိုက်တဲ့သိစရာရှိသည်မြတ်တရားအလုံးစုံကိုမှန်မှန်ကန်ကန်ကိုတော်တိုင်သိတော်မူတဲ့မြတ်စွာဘုရားကိုရှိခိုးပါတယ်ဒီလိုဆိုတာနော်အရဟတောဆိုတာကပူဇော်အထုကိုခံယူတော်မူတဲ့မြတ်စွာဘုရားပေါ့။တမ္မာတံဗုဒ္ဓဆိုတာကတမ္မာဆိုတာကမှန်မှန်ကန်ကန်လို့ဆိုလို့။တန်ဆိုတာကကိုယ်တိုင်လို့ဆိုလို့။ဗုဒ္ဓဆိုတာကသိ။အမှန်အကန်ကိုယ်တိုင်တစ္ဆာလေးပါးတရားတို့မသိတရားရှိသည်မြတ်တရားတွေကိုသိတော်မူတဲ့ပုဂ္ဂိုလ်ကိုတမ္မာတံဗုဒ္ဓလို့ခေါ်တယ်။ဒီတမ္မာတံဗုဒ္ဓဆိုတဲ့ဘွဲကမြတ်စွာဘုရားနဲ့သာဆိုင်တဲ့ဘွဲဘုရားလို့ဆိုရင်တော့ဒီဘုရားကတကယ်ပြောမယ်ဆိုရင်ယဟန္တာနဲ့လည်းဆိုင်တယ်။ယဟန္တာလည်းပဲတိတ္တလေးပါတိတာပဲဆိုပြောလို့ရတယ်။ဒါမှမဟုတ်တမ္မာတံဘုရားဆိုတဲ့သက္ကလုံကတော့ယဟန္တာကိုဘယ်တော့မှပြောလို့မရဘူး။ပိစိကဘုရားကိုတောင်းမှတမ္မာတံဘုရားလို့မခေါ်ရဘူး။ပိစိကဘုရားကိုတံဘုရားလို့ခေါ်နိုင်တယ်။ဟာတမ္မာတံဘုရားလို့မခေါ်နိုင်ဘူး။အဲအခုဘုရားမြတ်ကတမ္မာတံဘုရားလို့ခေါ်တယ်။ကောင်းပြီ။အဲတော့နမောတတဗကဝတောအရဟတောဒီနေရာမှာတခါလေးနဲ့လူတွေကကြားလိုက်မယ်ဘုန်းကြီးကဘဂဝတော်လို့မဆိုဘဲနဲ့ဘဂဝတော်လို့ဆိုတော့တာမျိုးလည်းရှိတယ်နော်ကိုကဘဂဝတော်လို့နှုတ်တဲ့အခါရင်ဘဂဝတော်လို့ဘုန်းကြီးကဆိုလိုက်ရင်ကြောင်သွားတယ်ဟုတ်လား
เอ้กูอ่ะถามว่ากูดีมาတော့ဘဘွားတော့လို့ပဲလူတွေလူတွေမကြောက်ပါသေးနဲ့ဆိုပြီးတော့ฉပေးတာပါဠိတရာနီးအရာပြောပဲဆိုတော့ဘဂဝတော်လို့ရွတ်တာကပို့ပြီးတော့ဟိုမှန်ကန်တယ်လို့ဆိုရမှာပေါ့လေဒါမှမဟုတ်လည်းခက်တာကပါဠိဘာသာကိုကတော့ဟို dead language ဖြစ်နေပြီဆိုတော့ဟိုတကယ်ပဲရှင်းတော့လည်းဒီလိုပဲရွတ်ခဲ့လားမရွတ်ခဲ့ဘူးလားဆိုဘယ်လိုမှအတိအကျမသိဘူးသို့တော့အာဒီနှစ်ခုပေါက်ဆက်ထားတာဖြစ်တဲ့ကြောင့်ရှင်တို့ကတော့ခွဲယူသင့်တယ်ဆိုတော့ဒီပစာချင်းတိုင်းဘဂဝတောစာလိပြန်ဒီလိုရွတ်တယ်အဲ့လိုဆိုရင်ဟိုဘဂဝါလို့ဆိုတဲ့ခါကျလဲဘဂဝါလို့ဆိုရလိမ့်မယ်နော်ဘာလို့ဆိုဒီပုဒ်ထဲကလာတာဟုတ်အဲ့ဣတိပိသောဘဂဝါကြလဲဣတိပိသောဘဂဝါလို့ဒီလိုပဲကြောက်စာလိပြန်ပေါ့ရှိတယ်အဲဒါကြောင့်မို့ခုဒီမှာတော့ကိုကမထူးပါဘူးလူတွေရိုးရိုးတော့မှဒုက္ခမရမရအဆိုခက်နာကိုကအဲ့လိုထွန်းဆိုလိုက်ရင်ပို့ပြီးတော့သူတို့ခက်သွားလိမ့်မယ်ဆိုတော့အများသဘောအများအဆူရိုးဆိုခြင်းတဲ့ဘဂဝတော်လို့ပဲဖတ်လိုက်တော့ကရိုးရရရိုးရလေဘဂဝတော်လို့ပဲဖတ်တယ်ဆိုတယ်ဟုတ်လားတိတ်ခွေရှိပါလားထားပါတော့အဲ့တော့ဒါကဖရာတရားတန်ခါယရနာသုံးပဲမြတ်စွာဘုရားကိုရှိခိုးပါတယ်လို့ဆိုတာနော်အဲ့ဒီလိုဆိုပြီးတဲ့နောက်တစ်ခါဘုန်းကြီးကဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိလို့ဆိုလိုက်တယ်လူတွေကတခါဒါကိုလိုက်ဆိုရဲအဲဒီကြတော့ဒီဟိုလိုရိုးရတွေကတချောင်းစီဆိုပေးတယ်ဘုန်းကြီးကတချောင်းဆိုလူကတချောင်းဆိုဗုဒ္ဓံတရံကိစ္ဆာမိဆိုဗုဒ္ဓံတရံကိစ္ဆာမိလူကဆိုနောက်ဘုန်းကြီးကဓမ္မံတရံကိစ္ဆာမိလူရိယဓမ္မံတရံကိစ္ဆာမိဘုန်းကြီးကသံဃံတရဏံကိစ္ဆာမိလူရိယသံဃံတရဏံကိစ္ဆာမိလို့အဲ့လိုဆိုတယ်အဲတို့ဗမာပြည်မှာလည်းဒီလိုမဆိုဘူးဘုန်းကြီးကအကုန်လုံး3ချောင်းလုံးဆိုပြီးမှလူကလည်းပဲ3ချောင်းသလုံးဆိုတယ်အဲဒီဟာကတော့တော်တော်အရေးကြီးတယ်နော်ဗုဒ္ဓံတရဏံကိစ္ဆာမိစာဖရတရားတန်ခါယရနာသုံးပါးကိုကိုးခွေတယ်ဆိုတာရှိတယ်။ဟာကိုဒီဟာတော့အကျေပြုတ်ပြီလေ။နော်။ဒီမှာ class မှာအကျေပြုတ်ပြီ။အဲ့တော့ဗုဒ္ဓံမြတ်စွာဘုရားကိုတရဏံကိုးခွေရာဟူ၍ဂိသာမိတိမှတ်ပါဤသိကပ်ပါဤ။အဲ့တော့တမ္မညာလေးနားလည်ဖို့ကတော့ဒီစကားကိုဆိုတဲ့အခါမှာတပည့်တော်ဖရကိုကိုးခွေပါတယ်လို့ဒီလိုဆိုတာတော့နားလည်ရမှာ။အဲ့လိုနားလည်ပြီးတော့ဆိုမှတရဏဂုံအစ်စ်ဖြစ်တယ်။နားမလည်ပဲနဲ့ရှောက်ဆိုနေတာတရဏဂုံအစ်စ်မဖြစ်ဘူး။နော်ဒါအရေးကြီးတယ်။အဲ့ဒါဒီဟာကိုဆိုရင်ဒီအနေဒီပဲကိုသိပြီးတော့ဆိုရမယ်။အဲ့တော့မြတ်စွာဘုရားကိုကိုးကွယ်ရာဟူ၍သိကပ်ပါတယ်သိမှတ်ပါတယ်။ဆိုတာဘာဆိုလို့လာလဲတဲ့။ဘုရားကိုပုံအားကိုပြီးတော့ကိုကဘာမှမကျင်မဲ့နေဖို့ပြောတာလား။နော်ဒီလိုမဟုတ်ဘူးတဲ့။ဆိုတော့မင်းငါယုံရင်ယုံငါကိုယုံညာငါယုံရင်မင်းကဲကဲတင်ချင်းခံရလိမ့်မယ်ဆိုတာမျိုးလို့မဟုတ်ဘူးနော်ဖရာကိုကိုးကွယ်ပါတယ်ဆိုတာဟာအမှန်တမ်းပြောရင်မြတ်စွာဘုရားကိုလမ်းညွန်အဖြစ်နဲ့သိကပ်ပါတယ်လမ်းညွန်အဖြစ်နဲ့အတိအမှန်ပြုပါတယ်လို့ဒီလိုဆိုလို့တယ်မြတ်စွာဘုရားဟာမကောင်းတာမလုပ်အောင်တမ်းမြစ်တတ်တယ်ကောင်းတာလုပ်အောင်ညွန်ကြတတ်တယ်နော်ဒီဟာကတော့ကုသိုလ်ကောင်းတဲ့တရားတွေအဲ့ဒါဒါကိုမင်းတို့ကျင့်ကြ။ဒါကတော့အကုသိုလ်တရားတွေမင်းတို့မကျင့်ကြနဲ့စသဖြင့်ဒီလိုဆုံးမဩဝါဒပေးတတ်တဲ့ဆရာတစုအနေနဲ့အတိအမှတ်ပြုတာကိုဘုရားကိုကိုးကွယ်တယ်လို့ဒီလိုဆိုတာ။ဒါအဲ့ဒါနားလည်ထားရမယ်။ကိုးကွယ်တယ်အားကိုးတယ်ဆိုတော့ဟိုသားကအမေပုံအားကိုးတာမျိုးလို့နော်။အမေကအကုန်လုံးလုပ်ပြီးတော့သားကဘာမှမလုပ်ရဘူး။အဲ့လိုဒီပဲမျိုးမဟုတ်ဘူး။ကိုးကွယ်တယ်ဆိုခုနလိုငါကလမ်းမှရောက်အောင်ညွန်ပြနိုင်တဲ့ပုဂ္ဂိုလ်ပဲလို့ဒီလိုသိမှတ်ပြုတာမျိုးကိုကိုးကွယ်တယ်လို့ဆိုတယ်။အဲဒါကြောင့်ဉာဏ်ပါမှနော်အ내အဓိပ္ပာယ်ကိုသိပြီးတော့ဆိုမှတကယ်တရဏဂုံအစ်စ်ဖြစ်တယ်လို့မဟုတ်ရင်တရဏဂုံအစ်စ်မဟုတ်တတ်ဘူးပေါ့လေ။ဗုဒ္ဓံတရဏံကိစ္ဆာမိအဲဒါမြတ်စွာဘုရားကိုကိုးကွယ်ရဟူ၍သိကပ်ပါတယ်။ဓမ္မံနော်တို့တွေကသဖန့်အလုံးပေါ့တယ်ဟုတ်လားမာတလို့ဖြောက်ဖြောက်ဖတ်တယ်ဟမ်ဓမ္မလို့ဖတ်ကြောက်လားဟောမဖတ်ရအောင်နော်ဓောက်ချိုက်မတကဓမ္မသေးသေးတင်ကမန်ဓမ္မလို့ဖတ်ရအောင်နော်ပါဠိဖတ်ပြီဆိုရင်ဓမ္မလို့ပဲဖတ်ပါဟာမြန်မာစကားလုံးအနေနဲ့ဆိုရင်တော့ဖတ်ချင်တော့ဖတ်တော့ဆိုတော့ဓမ္မယုံဆိုတဲ့ခါကျတော့ဓမ္မယုံလို့ဆိုရင်လည်းဒါနားထဲမှာကန့်လန့်တယ်ဟုတ်လားအဲ့ကျတော့ဓမ္မယုံပဲဖတ်ပါကိစ္စမရှိဘူးပါဠိစကားလုံးအနေနဲ့ဖတ်နေပြီဆိုရင်တော့ဓမ္မံလို့ဖတ်မယ်ဒါကြောင့်မို့ဓမ္မံတရဏံကိစ္ဆာမိတရားတော်ကိုကိုးကွယ်ရာဟူ၍သိကပ်ပါ၏သိမှတ်ပါ၏
တရားတော်ဆိုတာဘာလဲခုနပြောတယ်မေတ္တရားဖူတရားနိဗ္ဗာန်ပြီးတော့ပရိယတ်လို့ခေါ်တယ်မြတ်စွာဘုရားတင်ကြထားတဲ့ဗိဓကသုံးပုံတရားအဲ့ဒီဟာဒီကိုတရားလို့ခေါ်တယ်တချို့ကတရားလို့ပြောလိုက်ရင်အဲ့ဒီဗိဓကသုံးပုံလောက်ပဲစိတ်ကမြင်းမြင်သွားတတ်တယ်နော်အဲ့တော့ဗိဓကသုံးပုံကအမှန်ကသူကအဗိဓကသုံးပုံမှာရှိတာကိုသင်ယူဖတ်ရှုနားလည်ပြီးတော့ကျင့်ရင်မတရားဖို့တရားနိဗ္ဗာန်တရားရမယ်ဆိုတဲ့အဓိပ္ပာယ်နဲ့သူ့ကိုလည်းတရားလို့ခေါ်တယ်အဲ့တော့တကယ်အရေးကြီးတာကတော့ဒီနေ့ဒီနေ့မှာမဲ့ဖို့နိဗ္ဗာန်ဒါကြောင့်မို့မတရားဖို့တရားနိဗ္ဗာန်ပြောပါတော့ပရိယတ်လို့ခေါ်တဲ့ပိဋကသုံးပုံအဲ့ဒါကိုဓမ္မတရားလို့တို့ကခေါ်တယ်မဲ့က၄ပါးရှိတယ်ဖို့က၄ပါးရှိတယ်နိဗ္ဗာန်ကတစ်ခုပရိယတ်ကတစ်ခုအလုံးတရားဘယ်နှပါလဲ10ပါးနော်အေးဒါကြောင့်မို့တရား10ပါးရှိတယ်မဲလေးတံဖိုးလေးတံနိဗ္ဗာန်ပရိယဆယ်ပါးသောတရားတော်များလို့အဲ့လိုဆိုရအဲ့ဒီ၄မျိုးမှာမဲ့ဖိုးနိဗ္ဗာန်ကလောကုတ္တရာလောကုတ္တရာတရားဘယ်နှပါတော့၉ပါးတဲ့နော်အေးဣမာယဓမ္မနုဓမ္မပฏิပတ္တိယာဆိုတဲ့ခါကျတော့ဤလောကုတ္တရာတရား၉ပါးအားလျော်သောရှင်းဖို့ဖြင့်စတဲ့ဖြင့်ဆိုအဲ့ဒီမှာလောကုတ္တရာတရား၉ပါးလောကုတ္တရာတရား၉ပါးလို့ဆိုရင်မတရားဖိုးတရားနိဗ္ဗာန်တရား10ပါးဆိုရင်ဆက်ပြီးတော့ပရိယတ်ထည့်ရကောင်းပြီဒါဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိသံဃာတော်ကိုကိုးကွယ်ရာဟု၍တိမှတ်ပါ၏သိကပ်ပါ၏သံဃာတော်ဆိုရမှာအရိယာသံဃာတော်ကိုဆိုလိုတယ်နော်သံဃံတရဏံကိစ္ဆာမိလို့ဆိုတဲ့အခါမှာပုထုဇဉ်သံဃာကိုအာယုံမပြုတ်အောင်လို့ပုထုဇဉ်သံဃာမပါဘူးအရိယာသံဃာတဲ့ဟုတ်လားဒါလည်းပဲသိထားရမယ်ဟိုဟိုးအရင်နှစ်တည်းတော့အီလီနွိုက်သွားပြီးတော့ဟိုရက်ကတူတခုမှတရားဟောတော့ကိုကဒီအကြောင်းထည့်ပြောတယ်ဟာဒီတန်ခါတရဏံကိစ္ဆာမိလို့ဆိုတဲ့အခါမှာတန်ခါထဲမှာပုတ္တဇဉ်တန်ခါမပါဘူးဆိုတော့ဥနုကြီးရလည်းရှိတယ်အဲ့တော့အဲ तू ကတခြားတဏီယာရောက်တဲ့အခါကျတော့ तू ကပြောတယ်ဥတ္တရဏကပြောတယ်တန်ခါထဲမှာအခုခေတ်ဘုန်းကြီးတွေမပါဘူးလို့ဆိုတယ်အာဒုက္ခပဲကွာနော်ဗမာပြည်ဘုန်းကြီးတွေကြားရင်ကိုတော့ကြစစ်ဆေးတွေလိုက်တော့လုံနေမလားမသိဘူးလို့အဲ့ဒါကြောင့်မို့တိတိရှာကြစကားကိုမှတ်သားစေခြင်းနဲ့အစုံဖြားလေးတွေယူပြီးတော့ပြောလိုက်ရင်တော်တော့ကိုအခမ်းအခက်သွားဟုတ်လားအခုခေတ်ဘုန်းကြီးတွေတန်ခါမပါဘူးလို့ပြောတော့အတော်နစ်နာတဲ့စကားဖြစ်သွားတယ်အဲ့ဒါသူဘာကြံပြောနေလဲပြောနေမှာမသိဘူးအဲ့တော့တန်ခါဆိုတာကကိုးကွယ်ရဟုတ်လားကိုအသက်ဟောသာသနာတော်ရောပုံအပ်ပြီးတော့ကိုးကွယ်ရမှာမဟုတ်ဘူးလားနော်ကိုးကွယ်အားကိုးရမယ်ဆိုတဲ့ပုဂ္ဂိုလ်မျိုးဟာတကယ်အရိယာတန်ခါတော်ကိုဆိုလိုတယ်အဲ့တော့ကျမ်းဂန်ဒီမှာလည်းပဲရေးလိုက်ရင်အရိယာတန်ခါလို့ဘယ်ရေးတယ်ဒါကြောင့်တန်ခါတရဏံကိစ္ဆာမိလို့ဆိုတဲ့အခါမှာတန်ခါဟာအရိယာတန်ခါပုထုဇဉ်မပါဘူးဆိုတော့တန်ခါနုတ်တိဆိုတဲ့တန်ခါဂုံကိုတုပ္ပတိပန်သောဘဂဝါတော်စတဲ့ဖြစ်တန်ခါဂုံကိုဟိုစီးပြန်းနေတဲ့အခါမှာလည်းပဲအရိယာတန်ခါပုထုဇဉ်တန်ခါမပေါ့ဒါမှတ်ထားရအောင်။အဲတန်ခါဆုံးလောင်းနေဟိနော်တန်ဤကဆုံးလောင်းနေဟိစတဲ့ကြတာဒါကြတော့အရိယာပုထုဇဉ်ရောအကုန်လုံးပါသွားပြီ။ဒါရိုးရိုးတန်ခါတော်လို့ပြောလိုက်ရင်တော့အကုန်ပါသွားမှာပေါ့ဟုတ်လား။ဒါမှလို့ဒီတရဏဂုံနဲ့ပတ်သက်တဲ့နေရာမျိုးဒီခဏတို့တန်ခါနုတ်တိနဲ့ပတ်သက်တဲ့နေရာမျိုးမှာတန်ခါကြတော့တကယ်အရိယာတန်ခါကိုသာယူရမယ်ဒါလေးကိုယ်အောင်မှတ်သိခြင်းဒါခဏဟိုဥနုကြီးပြောသလိုတော့မပြောကြနဲ့ဟုတ်လားတော့ကိုကလည်းဘုန်းကြီးဖြစ်ပါရင်လည်းတန်ခါလည်းကိုကဘုန်းကြီးကိုပါဖို့ဆိုတော့တော့ခက်နေတယ်အဲကိုကဒီလိုပြောလာမှလည်းအခုဟောဒီဆရာတော်နော်ဒါကိုခလေးဘွားလောက်တဲ့ကသူရေးခဲ့တဲ့စာအုပ်ပဲတရဏဂုံသောက်တီယာ၌အရိယာတန်ခါကုသယီမှန်း၍သောက်တီကြပါလေတဲ့ကဲဟုတ်ပြီလားဒါဥဒရဏပြောတာမဟုတ်ဘူးလားနော်ဆရာတော်ဥဒရဏကခုပြန်တော်မူတော့ပါရဲ့မရှိဘူးတန်ခါနုတ်တိကပ္ပစံစီးပြန်သောအခါလဲတဲ့တုပ္ပတိပါဏတာသာသောဂုံတော်များနှင့်ပြည့်စုံပြီသောအရိယာတန်ခါတော်များကုသအာယုံပြုရပါသည်တဲ့အဲ့ဒါမှတ်ထားဖို့ပေါ့ဒါပြန်ပုတ္တဇဉ်တန်ခါလုံးဝမပါဘူးလားဆိုတော့ဒါအာနာပါဏထည့်ခြင်းနဲ့ထက်လိုက်ပေါ့နော်တကယ်ဖရာအစ်စ်မရှိတော့ကိုအခုဖရာဆင်းသူတွေတို့ကရှိခိုးကိုပဲပြနေကြတယ်မဟုတ်လားနော်ဖရာဒီဒါပါလဲဆိုရင်မြတ်စွာဘုရားကကိုးစားပေါ့
ဒီဒီတဲ့တော့စိတ်ကရက်မနေဘူးဒါမှမဟုတ်ဒီကနေတစ်ဆင့်မြတ်စွာဘုရားအစ်စ်ကိုရောက်အောင်တော့အာယုံပြုပြီးတော့ကိုယ်ွယ်တယ်ရှိခိုးသလိုအယုဒီပြုသလိုပေါ့ဟဟလာအခုလည်းပဲအခုဒီတန်ခါပေါ့ဟဟလာဒီတန်ခါကနေပြီးတော့တစ်ဆင့်တကက်တန်ခါအစ်စ်နော်အရိယာတန်ခါရောက်အောင်အဲ့ဒီလိုတော့အာလပါဏထဲကျန်တော့ထဲပေါ့ဒါမှမဟုတ်တိတိကျကျပြောကြဆိုဆိုရင်တော့ဒါလျှော့လို့မရအောင်နော်တန်ခါတရဏံကိစ္စာမိမှာတန်ခါဟာအရိယာတန်ခါကိုဆိုလိုတယ်ပြီးအဲ့တော့ဒါတရဏဂုံစောက်တည်တယ်လို့ခေါ်တယ်တရဏဂုံစောက်တည်တာကဗုဒ္ဓဘာသာတွေမှာအလွန်အရေးကြီးတယ်။ဒါကြောင့်လဲဆိုတရဏဂုံစောက်တည်လို့တရဏဂုံတီးနေရင်ဒီပုဂ္ဂိုလ်ကိုဗုဒ္ဓဘာသာလို့ခေါ်ရတယ်။တရဏဂုံမစောက်တည်တော့ဘူးနော်။စိတ်ထဲကမပါတော့ဘူးဆိုသူဘုရားကမဟုတ်တော့ဘူးဘာမှထလုံနေကြမလို့အလိုလိုဒါဗုဒ္ဓဘာသာမဟုတ်တော့ဘူး။ဒါကြောင့်မို့ဗုဒ္ဓဘာသာဖြစ်ဖို့မဖြစ်ဖို့ဆိုတာတို့ဗုဒ္ဓဘာသာမှာဘာမှကြီးကျယ်တဲ့လုပ်ငန်းမဟုတ်ဘူး။စိတ်ပါလာပြီတကယ်ဆရာတရားတန်ခါကိုကြည့်ညိုလာပြီဟိုကခလည်းကိုကိုရာအဖြစ်နဲ့ကိုကအတိတ်မှပြီးပါပြီဆိုရင်သူဘုရားတော်ဖြစ်တော်လာဟာဘက်ပြတင်ကြော်လေးလုံနေတာမလို့တခါဖခင်မယုံတော့ပါဘူးဗျာတရားတရားတန်ခါကိုကျွန်တော်မယုံတော့ပါဘူးနော်တဏ္ဍကုန်ကြီးကလည်းမယုံတော့ပါဘူးဆိုပြီးပြီဒါသူဘုရားတော်မဟုတ်တော့ဘူးပဲအလွန်လွယ်တယ်အေးအဲ့တော့တဏ္ဍကုန်ယူလာမှာဟိုလေးလေးစားစားယူကြဖို့အရေးကြီးတယ်အဲ့တော့ဒီတရဏဂုံဆိုတာဟာတစ်ခါယူထားလိုက်ရင်တစ်ခါပြကြဏနာယူထားလိုက်ရင်တစ်သက်လုံးတစ်သက်လုံးသုံးဖို့မစွန့်မချင်းပြီးတယ်နော်ဒါလည်းမှတ်ထားကြနေတိုင်းနေတိုင်းယူတာကတော့ကိုယ့်ဟာကိုခံမြဲအောင်လဲလုပ်တာတရဏဂုံယူတဲ့အချိန်ကမှဖရာပြတန်ကောအာယုံပြုမိတဲ့အတွက်ကြောင့်မို့ကုသိုလ်ရတယ်ဆိုပြီးတော့ကုသိုလ်ပွားအောင်လဲလုပ်တယ်တရဏဂုံမရှိလို့ယူတာမဟုတ်ဘူးဒါနားလည်ထားကြတခြင်းယူထားလိုက်ရင်ဒီတရဏဂုံဟာမစွန့်မချင်းသုံးဖို့မသိမချင်းကိုမှတီးနေတယ်အဲသေသွားရင်တော့တရဏဂုံကင်းသွားပြီတဲ့နော်သေသွားတော့လူဒီကောင်ကြီးဖြစ်သွားပြီလေဘာစိတ်စေတနာဘာမှမရှိတော့ထင်းတို့ကြီးလိုဖြစ်သွားပြီခါကျတော့တရဏဂုံကင်းသွားအဲ့ဒီခါကျတော့ကြံ့ရင်တဲ့လူတွေကဘာလို့ကြတယ်တရဏဂုံတင်းနေသူပဲလှုပ်တယ်နော်အဲ့ဒါဘယ်လိုတွေလဲဟဲ့လေကိုအထင်ပြောထားတာလည်းဒီဆရာတော်ရည်ရည်လာကြိုက်နေကွာနော်တဲ့ဟုတ်ပါလားလေတဲ့နားမှမသိပါဘူးနော်ဟောဒီမှာတွေ့ရည်ရည်လာသုံးပါးကိုမကူးခွေလို့တော့အခါအသက်ဆုံးသောအခါ၌တရဏဂုံပြည့်ဤထို့ကြောင့်တစုံတယောက်အနေဆက်ရောက်သောအခါရောက်ရာဘဝကတတိယနေလျင်တရဏဂုံယူပါစေတော့ဟုရည်မှန်း၍အလောင်းကိုတရဏဂုံတင်ကျိုးပြုချက်သည်စိတ်မရှိသောအလောင်းအတွက်ကတရဏဂုံတင်တော်လဲတရဏဂုံမရပါအဲ့ဒါနားလည်ထားကြပါနော်တရဏဂုံတင်တယ်ဆိုတော့ဒီလူသေးကောင်ကြီးတရဏဂုံသူ့ပေါ်တင်ပေးနေတာလို့သူတရဏဂုံရောက်လို့လည်းဘာမှဆိုင်ဘာမှလူသေးကောင်ကြီးကထင်းလို့ကြီးလို့ဘာမှမထူတော့သို့တော့သူကနောက်တဘွားရောက်တော့အဲ့ဒီဘွားရောက်တော့တဲ့ခါကျတော့သေသွားတော့တရဏဂုံပြတ်သွားပြီဆိုတော့ဟိုဘက်ဘွားကိုတရဏဂုံပါမတော့ဘူးအဲ့တော့အဲ့ဒီဟုတ်ပဲဘုရားရောက်နေရကနေပြီးတော့သူကတရဏဂုံယူပြီးတော့တရဏဂုံရပါစေတော့ဆိုတဲ့အနေနဲ့ဒီဘုရားလူတွေကတရဏဂုံကြီးမှာယူပေးတာအဲ့တော့သူကဟိုကဟိုဘက်ဘုရားရောက်သွားပြန်တော့လို့ဒါကိုနားလေပြီးတော့ဒီလူတွေနဲ့အတူတူလာပြီးတော့ဗုဒ္ဓံတန်ကိသာမိဆိုပြီးတော့တရဏဂုံယူလိုက်ရင်သူအဲ့ဒီဘုရားမှာတရဏဂုံကြည်သွားအောင်မယ်အဲ့ဒီလိုအနေမျိုးနဲ့တရဏဂုံပြင်တာဒါပေသွားပြီးတဲ့ဟိုခန္ဓာကိုယ်အကောင်ကြီးယူခင်းလုံးမယ်ဘာထူတော့လဲခင်းလုံးလည်းတော့မှခင်းလုံးမှမတော့ကြတယ်ဟုတ်လားအဲ့သူ့ရတရဏဂုံအခါတစ်ဖောင်တင်လဲပဲတရဏဂုံတင်ရမရပါဘူးဒီဖြင်းတုံးလို့ဖြစ်နေတဲ့အဲလူတွေကောင်ကြီးကတရဏဂုံမရပါဘူးအဲ့တော့သူကဟိုဘက်ဘွားကနေပြီးတော့ပြန်လာပြီးတော့အခုတရဏဂုံယူနေလူတွေနဲ့အတူတူထိုင်ပြီးတော့ဆိုပါတော့ဟုတ်လားသူကလည်းပဲတရဏဂုံယူလိုက်ရင်သူတရဏဂုံရသွားမယ်ဆိုတဲ့ဒီလိုကြီးရွယ်ချက်နဲ့တရဏဂုံတင်တာဟေးဒါလည်းပဲနားလည်ထားဖို့ကောင်းတယ်ကိုယ်နောက်ကလည်းဒီလိုပဲပြောကြတယ်အခုဒါလာတွေ့တော့ဟန်ကြပါပါလားကောင်းပြီဒါတရဏဂုံယူနေပတ်သက်ပြီးတော့နော်အဲတရဏဂုံယူတဲ့ခါကျတော့ဒီချိန်မကဘူးနှစ်ချိန်သုံးချိန်ထပ်ပြီးတော့ဆိုတယ်ဒုတိယံပိဗုဒ္ဓံတရဏံကိစ္ဆာမိဒုတိယံပိဓမ္မံတရဏံကိစ္ဆာမိဒုတိယံပိသံဃံတရဏံကိစ္ဆာမိတတိယံပိဗုဒ္ဓံတရဏံကိစ္ဆာမိတတိယံပိဓမ္မံတရဏံကိစ္ဆာမိတတိယံပိသံဃံတရဏံကိစ္ဆာမိသုံးချိန်ဆိုတယ်အဲတော့ဘုန်းကြီးကသုံးချောင်းတစ်ပိုက်ဆိုတယ်အဲဒကာဓမ္မတွေကလိုက်ဆိုနော်နောက်တခါသုံးကျော်တစ်ပတ်ဆိုဒကာဓမ္မတွေကလိုက်ဆိုအဲ့လိုဆိုလိုက်ရင်ဒါမိမိမှာတဏ္ဍကုံယူပြီးသားဖြစ်သွားပြီပေါ့အေးတဏ္ဍကုံယူရတဲ့ပတ်သက်ပြီးတော့ပြောချင်တာလေးရှိသေးတယ်ဒါလည်းပဲ
ဟိုကိုဋ္ဌကဓမ္မတွေကိုသဘောမှန်ကိုသိထားတယ်เนาะဒီယနေ့မှစ၍ဘုရားကိုယ်ပိုင်စသည်ဖြင့်အဲ့လိုထည့်ထည့်ပြီးတော့ခြားပြရတယ်ရှိတယ်အဲ့ဒါတော့တဘာမှမကြဘူးလို့ထင်တယ်မာဒီစော်လဲအဲ့တန်းပြောထားတာရှိဒီလူကဘယ်တော့မှတရဏဂုံမတည်ဘူးသေးတဲ့တရဏဂုံမဆောက်တည်ဘူးသေးတဲ့ပုဂ္ဂိုလ်ဒီနေ့ဆောက်တည်တယ်ဆိုရင်တော့သူ့ဖို့ယုံကြည်ရှိတယ်ဒါဒီလိုဒီနေ့ကစပြီးတော့ဖရကိုးကွယ်ပါလေတရားကိုးကွယ်ပါလေတန်ခါကိုးပါလေအခုဒီလူတွေကမွေးရတဲ့တရဏဂုံဆောက်တည်လာတဲ့လူတွေဟုတ်တယ်မလားအဲ့ဒီလူတွေကဒီလိုဒီနေ့ကစပြီးတော့ဖရကိုးကွယ်ပါလေလို့ပြောရင်နောက်တော့ဖရမကိုးကွယ်ဘူးဆိုတဲ့အသေးပဲတော့မှရှိနေသေးတယ်ဟုတ်တယ်မဟုတ်လားဒီအဲ့ဒါကြောင့်မို့အဲ့ဒီဟာကတော့တဘာမှမကြောက်နော်ဣဇာအာရင်ကတ်တော်သူလို့ဆိုတာကတော့စာမဒီတိုင်းပဲဒီမြတ်စွာဘုရားနဲ့တွေ့ပြီးတော့ပထမဆုံးအချိန်တွေ့ပြီးတော့မြတ်စွာဘုရားကတရားဟောလိုက်လို့သဘောကျသွားတဲ့ခါကျတော့သူတို့ကအဲ့လိုပဲဆိုတယ်ဘာပြောလဲအဲဒီနေ့ကစပြီးတော့နော်ခလာဟိုမြတ်စွာဘုရားနဲ့တွေ့ပြီးတော့မြတ်စွာဘုရားရဲ့တရားကိုသဘောကျသွားပြီးတော့ तू ကမြတ်စွာဘုရားကိုဒီနေ့ကိုဒီနေ့ရဆက်ပြီးတော့ကိုးပြပါလေဆိုတဲ့ဟာပြောတဲ့ခါကျတော့ဣဇတ်တက်ဂေပါဏုပေတံတရဏံကတံဆိုတော့ तू ပြောလို့ရှိတယ်တပြီတော့ကိုယနေ့ကဆက်ပြီးတော့အသက်စွန့်ပြီးတော့ရှိကတဲ့ပုဂ္ဂိုလ်ဟူ၍တည်တော်မူပါဘုရားဒါနဲ့ယုံကြည်ရှိတယ်ပေါ့ဟုတ်လား तू အခုမှတွေ့ပြီးတော့သဘောအခုမှဘုရားတပည့်ဖြစ်တော့မှဒီနေ့ကဆက်ပြီးတော့တပြီတော့ရှင်ဘုရားကိုးပြပါလေပြောတာအဲမွေးကလေးကဘုရားကိုးကွယ်လာကြတဲ့ပုဂ္ဂိုလ်တွေအနေနဲ့ရသိုးစရာမလိုပါဘူးနော်ဒါကြောင့်မို့အဲ့ဒါတော့တဘာဝမကြောက်ကိုကအခုမှစဖြစ်လာတယ်ဒီနေ့မှစပြီးတော့ဘုရားဝတ္တဖြစ်တယ်ဒီမဲ့ဒီနေ့မှစပြီးတော့တရဏဂုံယူတဲ့ပုဂ္ဂိုလ်တွေဆိုရင်တော့ဆိုရင်ဆိုနေပါလေအဲ့ဒါအဲ့ဒီပုဂ္ဂိုလ်တွေတည်းပဲဒီနေ့မှစရည်ဆိုမဆိုလဲဘာမှမဖြစ်ပါဘူးဟုတ်တယ်မလားအေးအဲ့ဒါနားလည်ထားဖို့ကောင်းပြီအဲ့ဒါကတရဏဂုံယူရတဲ့ပတ်သက်ပြီးတော့အရှင်းပေါ်လေတရဏဂုံအကျယ်သေးကျွန်တော်နောက်ကပြောပြပြရှိတဲ့အတွက်ရရှိတယ်အဲ့ဒီလိုယူပြီးတဲ့ခါကျတော့ဘုန်းကြီးရတကဆိုလဲပြန်တယ်တရဏဂမနံပရိဘုံနံဆိုပြီးတော့ပါဠိစကားလေးဆိုလဲပြန်တယ်အဲလူတွေကအာမဘာနေပါရှင်များသူ့ရံရောနော်ဒါတော့တရဏဂုံယူလာပြီးသွားပြီဟေးတရဏဂုံပြည့်စုံသွားပြီလို့ဘုန်းကြီးကပြောလိုက်တာနော်တရဏဂမနံပရိဘုံနံတို့တချို့ကတရဏဂမနံတန်ဘုံနံပေါ့လေပြောလိုက်ရှိတယ်ဒါကတရဏဂုံဆိုပြီးသွားပြီအဲ့လေတရဏဂုံယူပြီးသွားပြီပြည့်စုံသွားပြီလို့ဆိုလဲပြောလိုက်အဲ့လိုပြောလိုက်တဲ့ခါကျတော့လူတွေကအာမဘန္တိပါရှင်ဘုရားဆိုကြပြန်အေးအဲ့လိုပြီးတဲ့နောက်၅ပါးသီလခံယူတယ်နော်ဒါလည်းပဲဘုန်းကြီးကချပေးတယ်လူတွေကလိုက်ဆိုတယ်ကဲအဲ့ဒါလေးလည်းဆိုလဲကြရအောင်ဒါလည်းတော့ပါဏာတိပါတံဝိရမဏိသိက္ခာပဒံသမာဓိယာမိအဒိဏာဒါနာဝိရမဏိသိက္ခာပဒံသမာဓိယာမိကာမေသူမိစ္ဆာသာရာဝိရမဏိသိက္ခာပဒံသမာဓိယာမိမုဒါဝါဒံဝိရမဏိသိက္ခာပဒံသမာဓိယာမိသူရာမေရယမိဇ္ဇပမာဒတ်ဌာနာဝိရမဏိသိက္ခာပဒံသမာဓိယာမိကောင်းဒါ၅ပါးတိလဆောက်တည်တဲ့ပါဠိပါဠိစကားလေးလေပါဏာတိပါတာနော်အေးလာပြီကွာเออအဲ့ဒါပြီးမှပြောပါအဝေရမဏိနဲ့ဝေတချို့ကြဝေရမဏိလို့ဆိုရတယ်ဟုတ်လားအဲ့တော့ကိုဝေရမဏိလို့ဆိုခြင်းလည်းပဲဒါမှန်ပါတယ်နော်ပါဏာတိပါတာဝေရမဏိဒုမို့လို့ဝေရမဏိလို့ဆိုရင်လည်းပဲမှန်တယ်နော်ဝေရမဏိတော့မလို့ကြတယ်ဟုတ်ကလားဒါတော့တွေ့ရင်ဘယ်တော့မှရလို့မဖတ်နဲ့ပါဠိပါနော်ပါဏာတိပါဒဝေရာဝေရမဏိသို့မဟုတ်လဲဝေရမဏိတခါလဲတွဲဖတ်အဲတွဲဖတ်ခြင်းဖတ်ဝေရနဲ့မဏိကိုနည်းနည်းလေးခွဲဖတ်ခြင်းဖတ်ဒါကကိစ္စမရှိဘူးပါဏာတိပါဒဝေရမဏိကိုကတော့ဝေရမဏိကြိုက်တယ်တော့ကိုကြိုက်တယ်လည်းမလို့မဆိုလို့ဘူးနော်ကိုနှုတ်တက်တယ်လို့ဆိုကြပါဒါအရေးမကြီးပါဘူးပါဏာတိပါဒဝေရမဏိသိက္ခာပဒံသမာဓိယာမိအဲ့တော့ပါဏာတိပါဒခုနကသူရဘအတက်လို့ပြောသွားတယ်ဟာဒီစာအုပ်ထဲမှာလည်းသူရဘအတက်လို့ပါတယ်ဒါမလို့ပါဏဆိုတာကတတ္တဝါနော်အတိပါတတ္တဝါတော့မဟုတ်အတက်ပေါ့အတိပါဒဆိုတာကကြတယ်ရချလာ ဆိုဗမာစကားတက်တက်ပြောတော့ဒါကအသက်နဲ့ကင်းသွားအောင်လုပ်တာပေါ့အဲ့တော့ဒီနေရာမှာသူတစ်ပါးဆိုတဲ့ကလုံးပါလားမပါဘူးနော်အဲ့တော့တတ္တဝါတို့ဤအသက်ကိုတတ်ချင်းမှနော်ရှောင်းခြင်းရာရှောင်းခြင်းချောင်းဖြစ်တဲ့သိက္ခာပုဒ်ကိုစောင့်တည်ပါတယ်လို့ဒီလိုပဲမှတ်ရမှာနော်သူတစ်ပါးဘာကြောင့်ကိုယ်ပြောကြတာဆိုတော့ကြောကြချက်တော့မေးရလိမ့်မယ်ကိုယ့်ကိုယ်တတ်တယ်တော့ဘယ်လိုလဲမရလားနော်ကိုယ်ကတတ်တယ်လည်းပဲကိုကတတ်တော်တယောက်ပဲဟုတ်တော့ဘာလို့ဒီဘာလဲဖြစ်တာပဲအဲ့ဒါပြောချင်တာတကယ်ကျသူတို့ဘာတက်တတ်တယ်ဆိုတော့ကိုကတတ်တယ်ရင်ဘာလို့ဒီဘာလဲမဖြစ်ဘူးလို့အဲ့လိုထင်နေမှာဆိုလို့ဒါမှမဟုတ်နှုတ်တဲ့နေရာကသူတို့ဘာကနှုတ်တယ်တို့လည်းနှုတ်တက်တာပဲနော်ဘာလို့ဒီဘာသာဆိုသူ့အတက်ပြချင်းမှာဒီလိုကြီးပဲနှုတ်တက်အေးအမှန်ကတော့ခုနကစကားကပ်ပြီးတော့လိုက်လာပြီဆိုရင်မဟုတ်ဘူးအဲတတ်တော်ရဲ့အတက်ကိုတက်ချင်းမှာရှောင်ကျင်ပါတယ်အဝေရမဏိစွာရှောင်ကျင်ချောင်းဖြစ်တဲ့သိခာပဒံသိက္ခာပုတ်သိက္ခာဆိုတာကအကျင့်နော်ကုသိုလ်တရားအာပဒဆိုတာကဒီနေရာမှာတီယာဆိုတဲ့အဓိပ္ပာယ်ရှိတယ်အဲ့တော့ကုသိုလ်အကျင့်တို့ရဲ့တီယာဒီသိက္ခာပုတ်ကိုစောက်တည်ထားလိုက်ရင်တတ္တဝါတကောင်ကိုတတ်ဆရာပြုလို့ကိုကမတတ်ဘူးရှောင်ရှင်လဲကိုကကုသိုလ်တွေဖြစ်မတော်ဘူးနော်အဲ့ဒါကြောင့်မို့ဒီအဲ့ဒီစောက်တည်လိုက်တဲ့သိက္ခာပုတ်ဟာကုသိုလ်တရားတွေရဲ့ဖြစ်ကြောင်းဖြစ်တယ်ကုသိုလ်တရားတွေများစွာတိုးတက်ပြီးတော့ရဖို့ရအကြောင်းဖြစ်တယ်ဒါကြောင့်မို့သူကိုသိက္ခာပဒเนาะဗမာလိုကတော့သိက္ခာပုတ်လို့ပဲခေါ်လိုက်တော့တယ်အဲ့တော့သိက္ခာဆိုတော့ဘာလဲကုသိုလ်အကျင့်လို့ဒီနေရာမှာဒီနေရာမှာဆိုလို့เนาะအဲ့ဒါကုသိုလ်အကျင့်တို့ရဲ့တီကြောင်းเนาะဖြစ်ကြောင်းဒါကြောင့်မို့သူကိုသိက္ခာပဒဝေဒမဏိဆိုတာကရှောင်ကျင်တာအဲ့ဒါရှောင်ကျင်ချောင်းဖြစ်တဲ့ဒီသိက္ခာပုတ်လေးဆောင်ထင်းထိုင်ရင်ရှောင်ကျင်ဖြစ်တယ်ဒီတက္ကဝေဆောင်းလေးမထားရင်ရှောင်ကျင်ခြင်းမှရှောင်ကျင်မယ်ဒါကြောင့်မို့သူကရှောင်ကျင်ချောင်းဖြစ်တယ်ရှောင်ကျင်ချောင်းဖြစ်တဲ့တေခါပုဂ္ဂိုလ်သမာဓိယာမိဘာလဲတော့စိတ်၌မြဲစွာဆောက်တည်ပါ၏တဲ့အဆောက်အဦတစ်ခုခုဆောက်တဲ့ခါကျတော့မြဲလောက်ရတယ်မဟုတ်လားနော်ဖောင်ဒေးရှင်းတွေဘာတွေခေါ်လဲအနှစ်ကြီးပြုပြီးတော့ခြားရတယ်ဘာလို့ဆိုခိုင်ခိုင်လုံလုံဖြစ်အောင်ထိုးတူပဲဒီတေခါပုဂ္ဂိုလ်လည်းပဲလုံးကျုံအောင်ဆောင်ထိမ့်မယ်လို့စိတ်ထဲမှာစွဲ့စွဲ့မြဲမြဲနှလုံးသွင်းပြီးတော့ထိုးတာဘယ်သာဆောက်တည်တယ်ဟမ်ဆောက်တည်တယ်တီဆောက်တယ်ဒါအတူတူပေါ့အဲဒါကြောင့်မို့အတ္တဝါရဲ့အသက်ကိုတတ်ချင်းမှနော်ရှောင်ကျင်ကြောင်းဖြစ်တဲ့သိက္ခာပုဒ်ကိုတပြီတော့ဆောက်တည်ပါတယ်ခိုင်ခိုင်မြဲမြဲစိတ်ထဲမှာထားပါတယ်ညဒီနေရာမှာလည်းပဲအဒီဆရာတော်ကအမိန့်ရှိတယ်ပါဠိလိုရွတ်ရွတ်ဖြစ်စီတဲ့မြန်မာလိုရွတ်ရွတ်ဖြစ်စီတဲ့နော်ဆောက်တည်အကောင်းဤပါဠိလိုမရွတ်တာဘူးလို့ဗမာလိုပဲစောက်တည်လဲရပါတယ်တဲ့သူ့တဲ့တက်ရှင်းမှရှောင်ကျင်ပါဤပေါ့ဟာတို့ဥစ္စာကိုယ်ရည်တမှရှောင်ကျင်ပါဤဆိုရင်လည်းပြီးပါတယ်ယခုကာလနဲ့ကတဲ့ဘုရားရှိတော်ယဟန်တန်ဃာတော်များရှိနေစောက်တည်မှသီလရတည်ဟုချင်းနေကြ၏တဲ့နော်ဒါဒီလိုမဟုတ်ပါဘူးတဲ့ဘုရားရှိတော်မဟုတ်လဲကိုယ့်ကိုယ်စောက်တည်လဲရတာပါပဲတဲ့ဇနကမင်းသားတင်မောပြည့်တော်ရည်တဲ့ခုနေရတယ်မဟုတ်လားဇနကဝတ္ထုဘယ်သူမှတ်မရဘူးဟမ်မမေအဲမမေပြောတာကဲဟဲ့ဒီကတခါလဲအာခေါ်လဲဟိုရွတ်တံပေါ်တက်ပြီးတော့ပင်လဲလဲဟိုငါးတို့လိတ်တို့ဘာတို့လွတ်တဲ့ဘဲကိုခုံလိုက်တယ်ဟုတ်လားပင်လဲတဲ့ရောက်တော့ပြီးတော့ तू ဘာလုပ်တော့ဥပုံစောင့်လားအဲဖုန်ကြီးလည်းမရှိဘူးဖရာလည်းမရှိဘာမှမရှိဘူးဒါမှ तू ဘာသူစောက်တည်တယ်အဲဒါကြောင့်မို့ဖရာရှိစောက်တည်မှတန်ဃာတော်ရှိသောက်တီမသီလရတယ်လို့ဒီလိုထင်နေတာမဟုတ်ဘူးတဲ့နော်ဘုရားရှိဖြစ်ဖြစ်မဖြစ်ဖြစ်ပေါ့လေတို့တော့ဘုရားမြတ်စွာဘုရားဘုရားရှိတဲ့ဘုရားရှိသောက်တီတဲ့တန်ဃာတော်ရှိတဲ့တန်ဃာတော်ရှိသောက်တီတော့ပို့ပြီးတော့ဟိုလေးလေးနဲ့ပေါ့ကိုယ်စိတ်ထဲမှာဖြစ်တယ်ပေါ့လေဒါပေမဲ့လို့အဲ့လိုမရှိလို့မသောက်တီခေါင်းဘူးလို့ဒီလိုတော့မယူဆနဲ့ပေါ့ဟုတ်လားဘုရားမရှိဘူးတန်ဃာမရှိလို့ကိုယ့်ကိုသောက်တီလိုက်လေရတာပါပဲတဲ့ဒါလေးလေးမှတ်ထားဖို့ကောင်းတရားကြတော့ဘုံကြီးမရှိလို့ဒီလမရပါဘူးဆိုတာမျိုးဖြစ်နေမှာဆိုတော့နော်ဘုရားမရှိလို့ဒီလမရပါဘူးဖြစ်နေလေကောင်းပြီလားပါဏာတိပါဒဝေရမဏိသိက္ခာပဒံတမာရိယာမေအဲ့တော့အဲတတ္တဝါရဲ့အသက်မှန်ရင်လည်းနော်ဘာမှမတတ်လဲတတ္တဝါဆိုအကုန်ပါတယ်ပေါ့နော်လူတွေမဟုတ်ဘူးပါတယ်တိရိစ္ဆာန်တွေပါတယ်ပါတော့ငှက်ကြီးကြက်ကြီးနော်နောက်ဆုံးပါခေါ်လဲပိုးရွာချာဘုံပိုးရွာစိတ်စားလေနော်အဲ့ဒါတိထားကြပြီဟုတ်လားဟာအဲ့တော့အဲ့လိုပါဏတိပါဒပြုတဲ့အခါမှာတတ္တဝါအသေးအငယ်လိုက်အပြည့်အသေးအကြီးဖြစ်နေတယ်။ပြီးတော့အဲ့ဒီတတ္တဝါတွေရဲ့ဂုံအလိုက်နော်အပြည့်အသေးအကြီးဖြစ်နေတယ်။ ဆိုတော့ဟိုတိလမရှိတဲ့တတ္တဝါကိုတတ်တယ်နဲ့တိလရှိတဲ့တတ္တဝါကိုတတ်တယ်နဲ့မတူဘူးပေါ့အပြစ်ကြတာတခါငယ်တဲ့တတ္တဝါတတ်တယ်နဲ့ကြီးတဲ့တတ္တဝါတတ်တယ်နဲ့အပြစ်မတူဘူးပေါ့ဟောဒါကြီးတဲ့တတ္တဝါတတ်တော့အာထုတ်ဖို့ပို့ပြီးတော့လောက်ရတာပေါ့နော်အင်းအရှင်းချင်းမပြောတော့မယ်နော်နောက်တစ်ခုကပါတော့အဒိဏဒါနာတတိထပါနော်လူတွေကအများအဒိဏဒါနာကြီးကြွကြတယ်ဟုတ်လားအဲ့ဒါမဟုတ်ဘူးအဒိဏဒါနာနော်အဒိဏအာဒါနာဆိုတဲ့ဒီနှစ်ပုတ်တွဲထားတယ်အဒိဏဆိုတာကသူများမပေးအပ်တဲ့ပစ္စည်းအာဒါနာဆိုတာကယူလာအဲ့တော့သူတစ်ပါးတော့မပေးအပ်တဲ့ပစ္စည်းကိုယူတာကိုအဒိဏဒါနာလို့ခေါ်တယ်တကယ်ကြီးအဒိဏဒါနာလို့ဆိုလိုက်ရင်ပါဠိမှာအဓိပ္ပာယ်တစ်မျိုးဖြစ်သွားတယ်မပေးအပ်တဲ့ပစ္စည်းကိုပေးတယ်ဆိုတဲ့အဓိပ္ပာယ်ဖြစ်သွားတယ်ယူရတဲ့အဓိပ္ပာယ်မျိုးဖြစ်တယ်နော်ဒီဒါကြောင့်မို့ဒီပုဂ္ဂိုလ်ရွတ်တဲ့အခါမှာတိတိကျကျအဒိဏဒါနာဝေရမဏိသိက္ခာပဒံတမာရိယဘယ်လိုရွတ်ကြပါအငြင်းကကိုယ်ကြမ်းနေရတဲ့အဒိဏဒါနာကြီးပဲဒါကိုတောင်ပုတ်ဥစ္စာတော်ကြီးလည်းပဲပြောလို့ရှိတယ်ဒီဟာကိုဟောအဒိဏဒါနာလို့ရွတ်ကြဆိုတော့အရှင်မပေးတဲ့သူတစ်ပါးဥစ္စာကိုခိုးယူခြင်းအော်ကိုနာတော်နဲ့လိုသားထားလို့အဲ့တော့ခိုးယူခြင်းဆိုတာကိုယ်ရင်ခိုးတာလည်းရှိတယ်သူတစ်ပါးခိုးခိုင်းတာရှိတယ်ခိုးဒီပေါ့အမျိုးမျိုးရှိတယ်နော်လိန်တာလိန်ယူတာမြစ်တာဘာလဲအစုံပေါ့လေအလုံးလုံးတစ်ခါမှာဆိုတော့တန်ဖိုးနဲ့မပြည့်ပဲနဲ့ကိုကခိုးလို့တာအဲ့တော့မျိုးတစ်ယောက်တည်းယူနိုင်တယ်နော်တတိယရရအဲ့တော့ကိုဟိုဖာကွန်မလေးမမြတ်တာမတရားတဲ့နီးနဲ့သူတို့ဘာပစ္စည်းကိုယူရင်ခိုးယူတယ်တိုက်ယူတယ်လင်းယူတယ်ညာယူတယ်မလင်းတစ်ပတ်ယူတယ်နော်ဒါတွေအားလုံးဟာအဋ္ဌိဒါနနဲ့အတွင်းဝင်တယ်တဲ့ဒီမှာလည်းပဲသူကတော့ဟိုခိုးတဲ့ပစ္စည်းရဲ့တံပိုးလိုက်ပြီးတော့ကိုအပြစ်အသေးအကြီးဖြစ်တယ်သူကအခိုးခံရတဲ့ပုံပေါ်ရဲ့ဂုံလိုက်ပြီးတော့လည်းပဲအပြစ်အသေးအကြီးဖြစ်တယ်အဋ္ဌိဒါနဝေရမဏိနောက်တစ်ခုကဘာလဲတော့ကာမိတုမိစ္ဆာစာရာဝေရမဏိကာမိတုမိစ္ဆာစာရာကာမဂုဏ်တို့နဲ့ကိရေတိုက်စွာရုပ်မှာတော့အကျင့်မှဝေရမဏိသိက္ခာပဒံရှောင်ခြင်းကြောင့်ဖြစ်တော့သိက္ခာပုဂ္ဂိုလ်တမာရိယမိစိတ်နဲ့မြဲစွာသောက်တည်ပါ၏အဲ့တော့လောကမှာဟိုတရားဝင်ပေါ့လေနော်လင်းလည်းမရနဲ့ရှိတယ်အဲသူတို့ဒီပုဂ္ဂိုလ်တို့ရဲ့သက်ဆံမှုကာမဂုဏ်ဆိုတဲ့သက်ဆံမှုကဒါတရားဝင်တဲ့သက်ဆံမှုဖြစ်တယ်။ဒါကိုမိစ္ဆာစာရလို့မခေါ်ဘူး။မိစ္ဆာစာမှားယွင်းတဲ့အာစာရကအကျင့်မှားယွင်းတဲ့အကျင့်လို့မဆိုလိုဘူး။ဒီလိုမဟုတ်ဘဲနဲ့နော်ကိုပိုင်ဆိုတော့လင်ယောက်ျားလင်မရရှိပါရဲ့နဲ့တပါးပုဂ္ဂိုလ်နဲ့ပေါ့လေ။ကျူးလွန်ပြီးတော့ကျင့်တာမျိုးကိုမိစ္ဆာစာရလို့ခေါ်တယ်။ဒါကြီးဒါကတော့ပြောပြတယ်လို့အကျယ်ကြီးရှိတယ်နော်။အဲ့တော့ရှင်းရှင်းလင်းမှတ်ထားဖို့ကတော့ကို legitimately merit လုပ်ထားတဲ့ပုဂ္ဂိုလ်နဲ့မဟုတ်ရင်အဲ့ဒါတခြားဟာပိဿသာရပဲဒီလိုလည်းမှတ်ထားလားရှင်းအောင်အဲ့ဒီကာမဂုဏ်တို့နဲ့မှားယွင်းသောအကျင့်မှဆောင်ရှောင်ခြင်းကြောင့်ဖြစ်သောဒိက္ခာပုဂ္ဂိုလ်သောက်တည်ပါ၏ဒီဒိက္ခာပုဂ္ဂိုလ်ကလည်းဘယ်နဲ့ကမဆိုရှိလို့ရှိမှာပါပဲနော်လူတွေလိုက်နာတာမလိုက်နာတာတော့တခြားပေါ့လေ။ဟိုဟာဒီအနေနဲ့ standard moral standard အနေနဲ့ကတော့ဒါရှိတာပါပဲ။ဟိုခရိယနိုင်ငံတွေမှာဆိုရင်လည်းပဲဘာခေါ်လဲ။ဒီကမီမရှိအောင်ပါလား။မရနှစ်ယောက်ယူတာမျိုးမရှိအောင်သူကတစ်ယောက်တည်းပဲ။အဲထားပါတော့လေ။အဲ့တော့ဟိုကာမဂုဏ်နဲ့ပတ်သက်ပြီးတော့ဒီအကျင့်ဟာတော်လားမတော်လားကိုယ့်ဝိစင်းသားလည်းသိပါလေ။နော်။အဲမတော်တဲ့အကျင့်ဟာလားမိစ္ဆာစာတာ။အဲကိုလက်ထပ်ထားတဲ့ပုဂ္ဂိုလ်မှာတပါးသောပုဂ္ဂိုလ်နဲ့ကျူးလွန်ပြီးတော့ကျင့်တာမျိုးသူတို့ဘာစောင့်ထိန်ထားတဲ့ပုဂ္ဂိုလ်ကိုကအနိုင်အထက်သို့ဟုတ်ဘာပဲဖြစ်ဖြစ်ပေါ်လေတစ်ဖက်သားသဘောတူတူဖြစ်စေကျူးလွန်တာမျိုးဒါတွေအလုံးဟာမိစ္ဆာစာရထဲမှာသွားတယ်အဲ့တော့ဒီမိစ္ဆာစာရလွန်ကျူးထားရင်နော်အပယ်လာမယ်နောက်ဟိုလူဖြစ်တဲ့ခါမှလည်းပဲသာခေါ်လဲရံမြမယ်ဗမယ်စသည်ပေါ့လေအဲ့ဒါပြီးမှချိန်ကြည့်ပြီးတော့ပြောနောက်တစ်ခုကပါတော့မူတာအဲ့ဒါလည်းမှုတာလို့ဘယ်တော့မှမဖတ်နဲ့ဟမ်ဒ ီနေ့မှာအလွဲတွေခဏတွေ့တော့လားဟဲ့တော့ဟာထိုးပါပါပြီးတော့လူတွေဖတ်ကြတယ်ဟုတ်တယ်မလားဗမာစကားကျတော့ဟုတ်တယ်မှုသားမှုသားနဲ့ပြောကြတယ်ဒါပေမဲ့ဘုန်းကြီးတွေပြောတော့ပြောဦးအဲ့လိုမှုသားလို့ပြောနော်ဟာထိုးမှာမပါပဲမူတာဝါဒာဝေရမဏိသိခာပဒံတမာတိယာမိမူတာသရမဟုတ်မှန်ဝါဒဆိုတာပြောတာအဲ့တော့မဟုတ်မှန်သောစကားကိုပြောဆိုခြင်းမှာရှောင်ကျင်ရာဖြစ်တဲ့ရှောင်ကျင်ကြောင့်ဖြစ်တဲ့သိခာပုဂ္ဂိုလ်သောက်တည်ပါတယ်လိမ်မပြောပါဘူးခင်ဗျာလို့ဆိုလိုတာပေါ့အဲ့ဒီလိမ်တော့တယ်ဆိုတဲ့နေရာမှာလည်းပဲဒီဆရာတော်ရေးတာဖတ်ပြတယ်အဲ့ဒီလိမ်တဲ့နေရာမှာလည်းပဲပထမဒီနှုတ်နဲ့လိမ်ုံနေမဟုတ်ဘူးနော်ကိုယ်မူရနဲ့လိမ်တာလည်းလိမ်တာပဲတဲ့နော်ဇာရေးလိမ်တာလည်းပါတာပဲဟုတ်လားအဲ့တော့အထက်ကမှရေးထားတာဒီသူများကိုစာရေးပြီးတော့ဆိုလိမ်တာလဲလိမ်တာပဲတဲ့ပြီးတော့ကျောင်းကြီးတွေမှာ billboard မှာရေးထားမျိုးတော့အဲ့ဒီမှာမဟုတ်တာရေးလိမ်ထားတယ်ဒါလဲလိမ်တာပဲတဲ့နော်ကောင်းပြီအဲ့လိုလိမ်ရမှာတဲ့သူတို့ပါအကျိုးပြည့်သွားအောင်လိမ်တော့မူသားမျိုးသာတဲ့အပေရောက်ချောင်းဖြစ်၏တဲ့နည်းနည်းတက်တာပါဆင်ဟုတ်လားသူတို့ကအကျိုးပြအောင်တော့မလိမ်ရနဲ့ပေါ့နော်ဒါလေးလင်ပြောလိုက်လေဟိုလူဒုက္ခရောက်မှာဆိုတော့မလုပ်နဲ့တာမပြောရနဲ့အဲသူတို့ကအကျိုးပြသွားအောင်လိမ်တော့မူသားမျိုးသာအပေရောက်ချောင်းရှိကိုယ်ဥစ္စာမပေးလို၍လိမ်လီတော့မူသားမျိုးလေတခါလေးကိုယ်ပစ္စည်းလေးမပေးချင်လို့မရှိဘူးပြောတာမျိုးပေါ့နော်ရဲ့ရဲ့ပြောလှောင်တော့မူသားမျိုးတဲ့အဲတက်ရုပ်ပေါ့လေနော်သူတို့ပါဤအကျိုးစီးပွားကိုမပြတ်စေပဲမိမိအပြစ်လို့အောင်လေရသောမူသားလေတခါတခါကျတော့လေသူတို့ကစိတ်ချမ်းသာအောင်ဆိုပြီးတော့နည်းနည်းပါးပါးပြောရတာလေးနေရှိတယ်မိမိသားသမီးများပွဲလန်းစသည်သို့သွားလျင်အပြစ်ဖြစ်မည်ကိုမြင်၍မသွားခြင်းအောင်လှိပပြောဆိုအကျိုးလိုသောမိဘ၏မူသားမျိုးမှာတဲ့ပြောလို့အောင်အပြစ်မကြီးပါတဲ့မူသားတော့မူသားတော့ဖြစ်တာပဲဒါပေမဲ့လို့အပြစ်မကြီးပါဘူးတဲ့သို့တော့သိခါပုဂ္ဂပြည့်ဖွယ်ရှိ၏တဲ့နော်သိခါပုဂ္ဂကတော့ဘာလို့မူသားလို့ပြောတာဟုတ်အဲ့တော့ဘယ်လိုဟာဖြစ်ဖြစ် white light ဖြစ်ဖြစ်ဘာဖြစ်ဖြစ် light ဟာ light ပဲပေါ့တိုးတော့အပြစ်ကြီးမကြီးနဲ့တွေ့ရင်တော့အဲ့လိုပြောတာတွေကတိတ်အပြစ်မကြီးပါဘူးတဲ့လုံးဝရှောင်နေရင်တာအကောင်းဆုံးပေါ့လေနော်အဲနောက်တစ်ခုသွားကြအောင်ပါလဲလို့သူရာမေရယနော်သူရာမဟုတ်ဘူးနော်အဲ့ဒါသူရာမေရယမစ္ဆပမာဒဋ္ဌာနာဝေရမဏိသိခာပဒံတမာရိယံလူတော်တော်များများဟာတို့ကသီလပြင်ဒီဟာကျရင်အိုးနေခွန်းနေဖြစ်ကြတို့ဒါလေးကိုရအောင်ကြက်မတော်ဟုတ်လားအဲ့ဒါကြက်ထားရမယ်နော်သူရာမေရယမစ္ဆပမာဒဋ္ဌာနာဝေရမဏိသိခာပဒံတမာတိယာမိသူရာဆိုတာလည်းအရက်တစ်မျိုးမေရယဆိုတာလည်းအရက်တစ်မျိုးပဲမစ္ဆပမာဒဋ္ဌာနာမစ္ဆကမူးရစ်စီတတ်တဲ့ဟာကိုမစ္ဆခေါ်နော်မေတ္တာလိုပဲအရက်လိုဒီလိုတာမညာမှန်ရရပမာဒဆိုတာကကုသိုလ်ကောင်းမှုတွေနဲ့မေ့လျော့ဌာနဆိုတာကအကြောင်းအဲ့တော့မူးယစ်ခြင်းကုသိုလ်ကောင်းမှုတွေနဲ့မေ့လျော့ခြင်းရဲ့အကြောင်းဖြစ်တဲ့တေကြီးတေရက်လိုလိုပဲဆိုတော့နော်အရက်ပေါ့အဲ့ဒီတေကြီးတေရက်ကိုတောက်ချင်းမှရှောင်းခြင်းပါတယ်တဲ့အဲ့ဒီနေရာမှာဒီအရက်တောက်တာကိုဒီဆရာတော်က၃မျိုးခွဲပြီးတော့ပြောထားတာရှိတယ်။မထင်မရှားတေးကြီးအရက်ပါတော့ဟင်းဆေးများကိုတောက်စားခြင်းတဲ့။အဲတခါလေးဟင်းနဲ့မှထည့်ပြီးတော့အရက်ကလေးထည့်ပြီးတော့ချက်တယ်။နော်။အခုခေတ်လည်းဒါချက်တယ်။ပြီးတော့မလွှဲသာ၍ဆေးအဖြစ်ဖြင့်တောက်ခြင်းတဲ့။သူဗမာပြည်မှာခြေလုံးကတော့ဘာနာမကြီးတော့ဆိုတော့အမျိုးသမီးတွေတာဖတ်ပြီးရင်တိုက်တဲ့အရက်ရှိတယ်ဟုတ်တယ်မလားဝင်ကန်နစ်လို့ခေါ်တယ်အဲ့ဒါကိုအရက်ပဲအရက်ဘူးလားမမူးလားတော့မသိဘူးတော့ဘူးမှသိမှာပေါ့အဲ့ဒါမှမလွှဲတာရေးရွေးဆေးအဖြစ်ဖြင့်တောက်မှုလေနောက်နံပါတ်3ကတောက်ချင်ရွေးတောက်ဖို့နော်အဲ့လို3မျိုးလို့ဆရာတော်ကခွဲပြထားတယ်အဲ့ဒီ3မျိုးမှာတဲ့နံပါတ်1တောက်ချင်မျိုးကတော့လုံးဝအပြည့်မရှိပါဘူးတဲ့တောက်တယ်ပေါ့ပေါ့ဒါတော့ပါသွားတာပေါ့သိမဟုတ်ဘူးဟိုခင်းနေပါတယ်မှာပါသွားတာမျိုးနော်အဲ့ဆေးထဲမှာပါတာဒုဗမာပြည်တော့ water body compound ဆိုတော့တောက်ဘူးလေအဲဒါ 11% alcohol ပါတယ်လို့ဆိုတာဒါမျိုးကတော့အပြစ်မရှိဘူးပေါ့ဆေးဖြစ်နေတောက်တာဆိုပြီးတော့မူးလည်းမမူးဘူးမဆွဲတာလို့ဆေးဖြစ်နေတောက်တာရောတဲ့နှစ်နံပါတ်တောက်ချင်းမျိုးကတဲ့တကယ်အရက်ဟုတ်မဟုတ်တောက်ချင်းကြောင့်မူးကိုပထမဆုံးစဉ်းစားသင့်၏တဲ့ဒါတကယ်အရက်ဟုတ်လားတော့မူးလားမူးလား ထို့ကြောင့်မျက်နှာမြင်ပြီးသားမျိုးသမီးတို့တောက်ရတော့အရက်ချူသေးတယ်မူးလျင်အရက်စစ်မမူးလျင်စင်ကြီးအမျိုးသားကြီးတဲ့အရက်စစ်ချင်းနဲ့ဤသူရမေရယသိခါကိုပြက်ဖွယ်ရှိသည်တဲ့သို့တော့မစွဲတာ၍ဆေးအဖြစ်တောက်ရတော့ကြောင့်အပြစ်ကြီးလာမည်မဟုတ်ပါနော်အရက်အစစ်ကိုတကယ်တောက်ချင်ရင်တောက်တော့သုံးဓမ္မတောက်ချင်၌မြင်မြသည့်အပြစ်ကြီးဒီကိုမြတ်စွာဘုရားသာသိမြင်တော်မူပေလိမ့်မည်ဒါတောက်ချင်လို့တောက်တာတော့သူမူးပြီကိုမူးရင်မူးလာရင်လူသားမဟုတ်တူမဟုတ်မတော်တယ်အကုန်လှုပ်တော့တာပဲပေါ့ဒါကြောင့်မို့အရက်ကိုမြတ်စွာဘုရားသိပြီးတော့အပြစ်ကြီးတယ်လို့ဟောတော်မူတာသူကသူများကြီးဖိုးအောင်သူကတိုက်တွန်းပေးတဲ့တိုက်တွန်းပေးတဲ့လူလို့ပေါ့ညှောက်ပေးတဲ့လူလို့ပဲငါကတက်ပြမရှိတဲ့လူအရက်လေးတက်လိုက်ရင်သူတက်ပြစီးသွားပြီဆိုတော့ဟာလားမတော်တယ်လှုပ်ရဲသွားပြီအဲအဲ့ဒါကြောင့်မို့ဒီအရက်ကိုလည်းပဲကြီးကျယ်တဲ့အပြစ်အဖြစ်နဲ့မြတ်စွာဘုရားကဟောတော်မူတယ်ဆံရပိသပုဂ္ဂိုလ်နော်ရှင်းတော့မြတ်စွာဘုရားလက်ထက်ကဟိုဆရာတော်ဟိုယဟန်တပါးကသူဆံရပိသနဂါးကြီးဒီကောင်နဲ့တွားပြီးဆံဟိုပြန်တော့သူကနိုင်လာနိုင်လာတော့လူတွေကသူ့ကသဘောကျပြီးတော့နောက်တနေ့ဆုံးခံတော့အရက်တွေပြေးကြအရက်တွေစုကြအဲ့တော့တက်ခါဘုရားလည်းမပြင်းရသေးဘူးဆိုတော့သူကလည်းအရက်တွေတောက်တော့တောက်အရက်မှုတော့ခါဟိုရွာတကားကထိုးလဲတော့ပေါ့လဲတော့မြတ်စွာဘုရားတွေ့တော့ဆန္ဒရုံးနဲ့ဒီခုနကသူငကားကြီးဆုံးမတာလေအခုတီကောင်တော်ဒီကောင်ဆုံးမနေတဲ့လားပေါ့သူကသူတော်မသိတော့ဆိုတော့ဒါနဲ့ခေါ်ခဲ့ဆိုတော့ကြောင်းခေါ်သွားတော့ဆန်းခေါ်သွားမြတ်စွာဘုရားရှိကိုခေါင်းနဲ့ခေါင်းချပြီးတော့ရဟန်းနေရာတိတ်တယ်သူကတခါတော့ဆက်ပြီးတော့မြတ်စွာဘုရားပဲခြေတော်ကြီးပြေးပြီးတော့အိတ်တယ်အဲ့ဒီလိုပေါ့လေဆိုးတယ်ဒါကြောင့်မို့မူးသလားမမူးဘူးလားဆိုတာကြည့်ရမယ်ပေါ့အဲ့တော့ဘာမှမလုပ်ဘူးအဲဒီပြီတော့ရတော့ဒီအေးနေတာပါဘာမှမလုပ်ပါဘူးအပြစ်မရှိပါဘူးလို့တချို့ကလည်းပြောခြင်းပြောလိုက်တယ်နော်အရက်တော့ပြီးမူးရင်စိတ်ထဲမှာတွေးဝေးတယ်ဟုတ်လားတွေးဝေးတဲ့စိတ်ဖြစ်နေရင်ဒါအကုသိုလ်စိတ်ခေါ်တယ်အဲ့ဒါအဲ့ဒါကြောင့်မို့ဒီအပြစ်ရှိတယ်ဆိုအဲ့ဒါကြောင့်မပြောတာဘာမှမလုပ်လည်းပဲဒီစိတ်ဘာကုန်လဲမူးလာရင်စိတ်ကတွေးဝေးတော့တာပဲအဲ့တွေးဝေးတဲ့စိတ်ရှင်ကမောဟဆိုတဲ့တရားဝဲလာတာအကြောင်းမို့အကုသိုလ်စိတ်ဖြစ်တယ်အဲဒါကြောင့်မို့ဘာမှမလှုပ်လည်းပဲအပြစ်ကတော့ရှိတာပဲသို့တော့မတော်ရော်ထလှုပ်တာလောက်တော့အပြစ်မကြီးဘူးပေါ့သို့တော့အဲ့ဒီမူးတယ်ဆိုရင်တော့ဖြစ်မှာပဲဒါဒီလူကဟိုပြုလုံးလို့အရက်တောက်နေကြနေလုံးလို့ဂျိုးရေတောက်တယ်လို့ဘာမှမထူးဘူးဆိုရင်တော့မပြောတာဘူးအဲ့လိုဆိုရင်တော့အဲ့လိုလူကလည်းရှိမှာမတင်ပါဘူးအဲ့လိုဖြစ်နေသူတောက်တော့မှမဟုတ်ဘူးသူမူးတဲ့အရာတိုင်းလေးခံရင်လို့တောက်တာအေးဒါကြောင့်ဒါလည်းရှောင်နေရင်ကောင်းလို့ပေါ့လေနော်ကိုယ်ရှောင်နေရင်ဖြစ်ပါတယ်ဟုတ်ပါတော့ခန္ဓာတွေဘာတွေတွားလဲပဲတကယ်ကိုယ်ကရှောင်ရင်ဖြစ်တာအမှန်တည်းပြောလိုက်ပြီးတာပဲအာငါမတော့ဘူးကွာတခြားကတော့မယ်ဆိုရတာဟုတ်ကိုရှိလာနေကြအမေရိကန်တယောက်ရှိတယ်သူ့ကမေးကြည့်တယ်မင်းဘယ်လိုလုပ်လဲသူကရင်မတော့ဘူးအဲဒီလိုပြောလိုက်တာပဲငါမတော့ဘူးဟာရိုးရိုးစောက်တင်ပေးပါအဲ့လိုပြောရတယ်မှာ तू ကကိုမလေးမစားလို့ရင်တကယ်မနေဘူးတော့နောက်မတော့ဘူးတော့သူရှိအဲ तू အဲ့လိုပြောအေးမဆိုးဘူးကွာလေအဲ့ဒါကောင်းမိတာ၅ပါးပြီလားသူရာမေရယမစ္ဆပမာဒဌာနာဝေရမဏိသိက္ခာပဒံတမာရိယာမေအဲ့တော့ဒီ၅ပါးပြီလားကိုဟိုကရုဓမ္မလို့ဒီလိုလဲခေါ်နော်နေသတိလလို့ဒီလိုလဲခေါ်ပြီးတော့ဂဟထတိလလို့ဒီလိုလဲခေါ်ဆိုလိုတာကတော့ဒီမြတ်စွာဘုရားရဲ့တပည့်ပါလို့ကိုယူဆရင်လူ့ကြောင့်နေအနေနဲ့ဒီ၅ပါးတိလကိုမြဲအောင်စောင့်သိရမယ်။ဒါ၅ပါးတိလဟာဒီ minimum moral requirement ပေါ့။ဘုရားဘာသာအဖို့။ဒါကြောင့်မို့ဂဟထတိလဂဟထဆိုလူ့ကြောင့်ပေါ့။နော်လူ့ကြောင့်ဒီကျင့်သုံးရမယ်တိလ။နေသတိလလို့လည်းခေါ်တယ်နော်။နေသတိလဆိုတာအမြဲတမ်းစောင့်တည်ရမယ်။ပမာဏနိုင်ငံအနေနဲ့ပြောရင်ခါဖို့ပစိုးလို့မြဲရမယ်လို့ဒီလိုဆိုလို့ရတယ်။နော်။ဒီနေ့ကတော့ဘောင်းမီလိုမြင်ရမှာလို့ပြောရမှာဖြစ်မလားဟမ်ခါဖို့ပစိုးလို့မြင်ရမယ်ဟုတ်ကရုဓမ္မဆိုတာကအလေးအမြတ်ပြုပြီးတော့ဆောက်တည်ခြင်း ਨੇ တိလပေါ့ဟုတ်သတ်တော်မှာကရုဓမ္မသတ်ဆိုတာရှိတယ်ငါးပါးတိလဆောက်တည်ပုံ ਨੇ ဟောထားတာဒါကြောင့်မို့ဒီတိလဟာအမှန်တော့ဗုဒ္ဓဘာသာမဟုတ်လည်းပဲနော်ကျင့်သုံးတိုက်တဲ့တိလတွေပါပဲ။အများသာပြောဟောထားလို့ဒါဗုဒ္ဓဘာသာတရားဖြစ်နေရတာ။အမှန်တမ်းပြောရင်တော့ဒါဓမ္မရာတိလနော်သဘောအတိုင်းဒီတဘာဝကြတယ်ပေါ့လေ။တိလဖြစ်တဲ့အတွက်ကြောင့် ဗုဒ္ဓဘာသာဟုတ်ဒီဖြစ်စေမဟုတ်ဒီဖြစ်စေဒါကကျင့်သုံးတိုက်တယ်ကျင့်သုံးရင်ဒါအကျိုးရမယ်သီလလေးအေးဒီဟာကို၅ပါးသီလလို့ဒီလိုခေါ်တာနော်အဲ့ဒီလို၅ပါးသီလယူပြီးတဲ့နောက်ကျတော့ဘုန်းကြီးကတခါဘာဆိုပြန်လဲသီတရဏေနာတဟနော်ပင်စင်ကသီလံသုံးမှုဘာကရုဓမ္မနိစ္စသီလံသာဓုကံကတ္တဝါအပမာဒေနသံပါတိသာဒါကတော့တတိပေးလိုက်တာနော်ဒီတဏှာကိုသုံးမှလည်းကွာငါးပါးသီလကိုယူပြီးတဲ့နောက်မမိတ်မလျော့မပေါ့မဆပဲနဲ့တတိတရားနဲ့ဒီသီလတွေကိုပြည့်စုံအောင်သင်တို့အားထုတ်ကြမြဲစောင့်တည်ကြပါလေမချိုးကြနဲ့မဖောက်ကြနဲ့လို့ဒီလိုဆိုတာမချိုးမပေါ့မပြောက်မကြအောင်ကျင့်ကြလို့ဒီလိုဆိုတယ်အဲ့မှာအဲ့လိုဘုန်းကြီးကသုံးပြီးတဲ့ခါကျလူတွေကအာမဘန်းဒီပါရှင်ဗျာဒီလိုဆိုလိုက်ဒါငါးပါးသီလပြီးသွားပြီပေါ့နော်အေးအဲ့ဒါကြောင့်မို့လူပုဂ္ဂိုလ်တွေအနေနဲ့လည်းပဲဟိုသီလဆိုတာသိက္ခာပုဒ်ဆိုတာပေါ့လေနော်ရှိတဲ့နဲ့ဒါမြဲအောင်တက်နေတဲ့မြတ်ပေါ့စောင့်ထိုင်ရမယ်ဒါကျိုးတော့တဲ့ခါလည်းရှိမယ်ကျိုးတော့တဲ့ခါရှိတဲ့ခါပြန်ထပ်ပြီးတော့ဒါစောင့်ကြည့်ရတာပေါ့ဒါပြောတာပါလို့ဆိုတော့တချို့ကထင်တာဖုန်းကြီးတာတို့ဝီနည်းရှိလို့သစ္စာဘုရားစောင့်ထိုင်လူတွေကတော့မစောင့်ထိုင်လည်းအရေးမကြီးပါဘူးလို့ထင်နေမှာစိုးတော့နော်လူမှလည်းလူဝီနည်းရှိတယ်ဘုန်းကြီးမှလည်းဘုန်းကြီးဝီနည်းရှိတယ်လူဝီနည်းရပါဆိုဒါပဲပေါ့အဲ့တော့ဘုန်းကြီးတွေလည်းပဲဘုန်းကြီးတိက္ခာပုဂ္ဂိုလ်စောင့်ထိုင်မှဒါကောင်းတယ်လို့ပဲလူလည်းပဲဒီတိက္ခာပုဂ္ဂိုလ်စောင့်ထိုင်မှပဲကောင်းတယ်ဒါကြောင့်မို့ဒီတိက္ခာပုဂ္ဂိုလ်ကဗုဒ္ဓဘာသာတိက္ခာပုဂ္ဂိုလ်ပြောရင်ရတယ်နော်လူကျင့်ဖို့တိက္ခာပုဂ္ဂိုလ်ပြောရင်ရတယ်အေးဒီတိက္ခာပုဂ္ဂိုလ်၅ပါးကိုမြတ်စွာဘုရားဟောတာဟာ commandment တဘောမျိုးမဟုတ်ဘူးဒါလည်းမှတ်ထားရတယ်ဒါကိုအသိနဲ့ကိုစောက်တည်ကြနော်ဘယ်လိုလဲဆိုတော့ကိုကိုသူများကလာတက်ရင်မကြိုက်ဘူးမဟုတ်လားမကြိုက်ရင်ကိုချင်းစားပြီးတော့ကိုကလည်းသူများအတက်ကိုမတတ်မှတာဒါတရားမယ်နော်ကိုဥစားသူများကလာခိုးရင်မကြိုက်ဘူးအေးဒီလိုဆိုရင်ကိုလည်းသူများဥစားမကိုဘူးနော်အဲကိုသားတမ်းမရစားဒီသူများလာပြင်မှရင်မကြိုက်ဘူးဒီလိုဆိုရင်ကိုကလည်းမပြင်မှနဲ့ကိုသူများလာလိန်ကြောမကြိုက်ဘူးဒါပြင်ကိုကလည်းသူများလိန်ကြောနဲ့နော်ရက်သေးသာတောက်တာကြတော့သူများကကိုလာလုံရင်လည်းလုံမလို့ရင်လည်းမလုပ်ဘူးပေါ့လေဒါမှလို့ခဏပြောလို့မကောင်းဘူးဆိုတာကိုသိပြီးတော့ကိုယ့်ဘာကိုရှောင်ကျင်တဲ့အနေနဲ့ဒီတိက္ခာပုတ်၅ပါးကိုဆောက်တည်ကြရတာ။ဒါဘုရားကခိုင်းလို့ပဲ commandment ဆိုတဲ့အနေမျိုးနဲ့ဆောက်တည်တာမဟုတ်ဘူး။နော်။ဒါတကျမှတ်ထားရအောင်။ပြီးတော့ခိုင်းရနေတဲ့တကားပြောတဲ့ခါကျတော့သူကပြောတယ်ဟုတ်လား။တို့မှ commandment 10ခုရှိတယ်။နင်တို့မှ5ခုပဲရှိတယ်။တို့ကသာ။ဒါမှဆိုင်ပါဘူးလား။10ခုရှိချင်း5ခုရှိချင်းဒီပြုံးဟာကောင်းသလားမကောင်းသလားလာတတ္တဝါတွေကိုညှင်းဆဲဖို့ရဖြစ်သလားမဖြစ်ဘူးလားကို့အတွက်အကျိုးရှိသလားမရှိဘူးလားဒါကိုကြည့်ဖို့ပါဟုတ်လားဟိုပြီးတော့ဒီ၅ပါးသီလအပြင်နောက်ထပ်ဘယ်နှပါးသီလရှိသေးတော့၈ပါးသီလရှိသေးတယ်ဒါဒီနေ့အဲ့ဒါပြောမလို့အောင်မရချိန်မရှိတော့နော်၈ပါးသီလပြီးတော့နောက်ထပ်ကြီးတဲ့တိုးပြီးတော့ဆိုရင်၉ပါးသီလဆိုတော့လည်းရှိသေးတယ်နော်၉ပါးသီလနောက်တော့ပြောမယ်ပြီးတော့ပါတော့၁၀ပါးသီလဆိုတော့လည်းရှိသေးတယ်အဲအဲ့လိုရှိပါသေးတယ်တဲ့အေးဒါကြောင့်မို့ဒီနေ့ဒါပုရပတ္တရဲ့အောက်ခြေသိန်းနော်အကျင့်ကျင့်ဝတ်နဲ့နားလည်ဖို့ရန်ဒါသီလခံယူတာရဲ့သီလတောင်းတာရဲ့တရဏဂုံစောက်တည်တာရဲ့နော်ပြော၅ပါးသီလစောက်တည်တာရဲ့ဒါဒီနေ့ပြီးသွားပြီတဲ့အဲဒါသူခေါ်လိုက်ကြ